to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2023ခုနှစ်စက်တင်ဘာလ18ရက်တောက်ကြနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီအထိအမေရိကန်ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32နဲ့51အပြင် VOA ရဲ့ website နဲ့ Facebook တို့ကနေပြီးတော့လည်းဖန်ယူနာဆင်နိုင်ပါတယ်။ကျွန်မနန်းလာပါဒီကနေ့ညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါကျွန်တော်ကတော့ဝင်းမင်ပါဦးတမောင်တန်းနဲ့အတူဒီနေ့အထူးခြားဆုံးသတင်းတွေကိုပြောပြသွားမှာပါဒီနေ့ထိတ်တန့်ရောက်သတင်းတွေထဲမှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့အမှုအလုံးကိုနေပြည်တော်မှာပဲစစ်ဆေးရင်ဆိုင်ရတော့မှာပါမြန်မာနိုင်ငံမှာအိန္ဒိယကိုဗစ်ကာကွယ်ဆေးကိုဗစ်ရှိကိုတစ်ချိန်သာထိုးပြီးပြတ်သွားသူတွေအနေနဲ့တရုတ်ကကိုဗစ်ကာကွယ်ဆေးနှစ်ချိန်အပြည့်ပြန်ထိုးဖို့ကြမ်းမိုက်တာဝန်ရှိသူတွေကတိုက်တွန်းနေပါတယ်။တရုတ်နိုင်ငံမှာတော့ဒီကိုဗစ်ကာကွယ်ဆေးကိုလူရရဲ့80ရာခိုင်နှုန်းကျော်ထိုးရတဲ့ကြားကပဲကူးစက်မှုတချို့ဆက်ဖြစ်နေပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာအကောင်းဆုံးသတင်းတွေကိုပြောပြပေးပါပါမနက်လောက်ရေ
။ကောင်းပါပြီရှင်။မြန်မာနိုင်ငံမှာကိုဗစ် Shield တစ်ချိန်ထိုးထားပြီးသူတွေဟာ Sinopharm ကာကွယ်ဆေးထိုးရင်ဘယ်လိုဆေးအာနိသင်တွေထိရောက်မှုရှိလာမှာပါလဲ။
တမျိုးနဲ့တမျိုးပြောင်းဆိုတော့လောလောဆယ်တော့လေဟိုကဘာမှာတော့အဲ့လို recommendation တော့မရှိသေးဘူးဒါပေမဲ့လည်းဟိုနောက်ပိုင်းတော့ရှိလာနိုင်တယ်ပေါ့နော်ဥပမာဆိုတော့ covid
ကဘာကျမကြီးအဖွဲ့ကာကွယ်ဆေးဆိုင်ရာနှီးပညာအကြံပေးအဖွဲ့ဝင်ပမောက္ခဒေါက်တာစောဝဲမှာရှင်နောက်ပိုင်းမှာအပြည့်စုံကိုတော့ကြားမှာပါဒါအပြင်တီးတိမ်မြို့နယ်ဖက်ရဲစခန်းနဲ့စစ်စေးရေးဂိမ်းမှာပြစ်ခတ်တာတွေရှိခဲ့တဲ့တဲ့ကနေမြို့ဖက်မှာကြေးရွာတွေဒေသခံတွေအိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့အခြေအနေကိုလည်းတင်ပြသွားဖို့ရှိပါတယ်ကြအပြင်အပတ်စဉ်တင်ဆက်နေကြအမျိုးသမီးကဏ္ဍသူတာဆောင်လည်းအမေရိကန်တခွေနဲ့တိတ်ပန်တဲ့နေပညာကဏ္ဍတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညဘက်ထိတ်ဆုံးရောက်သတင်းတွေကိုကိုဝင်းမင်းနဲ့ဦးတင်မောင်တန်းတို့ကပြောပြပေးကြပါအောင်ရှင
်နိုင်ငံတော်အတိုင်းအမေရိကန်ပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အနေနဲ့အမှုအလုံးကိုနေပြည်တော်မှာရင်ဆိုင်ရမယ်လို့သူရှင်းနေကပြောလိုက်ပါတယ်ဒေါက်တာဆန်းစုကြည်ကိုအခရီးလိုက်စားမှုနဲ့မန္တလေးမှာဆွဲထားတဲ့အမှု၄ခုကိုလောင်းတူပါတရက်ကနေစပြီးလက်ရှိကြားနာနေတဲ့နေပြည်တော်မှာစစစ်မှာပါလို့သူရှိနေတရားလွှတ်တော်ရှိနေကြီးဥက္ကမောင်စောက VOA ကိုပြောလိုက်ပါတယ
်ခုမှုတွေလို့ပေါ့ဗျာညောစောက်ကြနေအပါချာကိုလေးမှုစလုံးခေါ်လာပေါ့တက်နေကြီးကတရှိတော့တော်တော်များတက်နေကြီးအတူတူဖြစ်နေမယ်ဗျာနော်အဲ့တခါလေးဟိုလုံးလို့ရအောင်ဆိုတော့လုံးနေတူပါလားဦးဝင်းကြီးရဲ့ဟိုရဲ့ဒေါက်တာစုဒေါက်တာစုကြီးမြေကဦးဝင်းကြီးယောက်ျားမျိုးအောင်လို့တွေ့တာဟာလေတပူပါ
အဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်55နဲ့ဒေါက်ဆန်းစုကြည်ကိုမန္တလေးတိုင်းဒေသကြီးတရားလွှတ်တော်မှာစစ်ကောင်စီကအခုလိုအမှု၄ခုနဲ့ဆွဲခဲ့တာဖြစ်ပြီးဒီမှုတွေကိုနေပြည်တော်မှာပြောင်းရွှေ့ဆဆွေးဖို့အခုခွင့်ပြုလိုက်တာဖြစ်ပါတယ်ဒီအတွက်နှစ်ပတ်တစ်ခါတောက်ကြနေတိုင်းမန္တလေးတိုင်းဒေသကြီးတရားလွှတ်တော်တရားသူကြီးကနေပြည်တော်မှာလာဆစ်ပေးမှာပါမန္တလေးမှာဖွင့်ခဲ့တဲ့အဂတိလိုက်စားမှုတွေထဲမှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းစီကအမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီခောက်ရွှေ9ပိတ်သာ3ချိန်ခွဲခဲ့ရဆိုတဲ့ဆဆွဲမှုတစ်ခုနဲ့ဒေါက်ကင်ဂျီဖောင်ဒေးရှင်းနဲ့ပတ်သက်တဲ့သုံးမှုပါဝင်ပါတယ်။ရန်ကုန်မှာဖွင့်ခဲ့တဲ့နိုင်ငံတော်လှည့်ဝက်ပေါကြားမှုကိုလည်းနေပြည်တော်သီးသန့်တရားခုံရုံးမှာစစ်ဆေးမှာဖြစ်ပါတယ်ခင်ဗျာ
။ဒီကနေ့ည8နာရီတရင်မှာပြောခဲ့တဲ့ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရလွန်ခဲ့တဲ့24နာရီတွင်ကိုဗစ်ပိုးစစ်ဆေးနမူနာ22,800ရှိခဲ့ပြီး2,189မှာပိုးတွေ့ရှိခဲ့ပါတယ်။ပိုးတွေ့ရာနှုန်း 9.59 ရာနှုန်းမှာသေဆုံးသူ85ဦးရှိပါတယ်။ဒီနေ့ထိကဗေးအသက်ဆုံးပါသူအစိုးရစီရင်အရာစုစုပေါင်းကတော့16,942ယောက်ရှိခဲ့ပါပြီ။အိန္ဒိယနိုင်ငံထုတ်ကိုဗစ်ရှိရောဂါကာကွယ်ဆေးကိုပထမတစ်လုံးထိုးထားပြီးသူတွေအနေနဲ့ဆေးမရရှိရင်တရုတ်နိုင်ငံထုတ် Sinopharm ကာကွယ်ဆေးကိုသူ့အချိန်တိုင်းနှလုံးပြန်ထိုးကြဖို့ကျန်းမာရေးဌာနကတာဝန်ရှိသူတွေဖြစ်တဲ့ဒေါက်တာခင်ရင်ကြီးကသူ့ရဲ့လူမှုစာမျက်နှာမှာတိုက်တွန်းထားပါတယ်။ကိုဗစ်ကာကွယ်ဆေးနဲ့ပတ်သက်ပြီးအာဆီယံကမြန်မာနိုင်ငံကြက်ချင်ကြီးအဖွဲ့ကိုဒေါ်လာ1,300,000,000စင်းနဲ့စေပစ္စည်းအကူအညီတွေကိုဗိုလ်သူနေကလွှဲပြောင်းပေးရခဲ့ပါတယ်လို့ဘာနာမာသတင်းဌာနကပြောပါတယ်။ဩဂုတ်လ18ရက်နေ့ကကျင်းပခဲ့တဲ့စီဝေးဆုံးဖြတ်ချက်အရပထမဆုံးအကူအညီဖြစ်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့အာဆီယံအတွင်းမှုများအဖွဲ့ရုံးမှလွှဲပြောင်းပေးရခဲ့တာပါ။အကူအညီတွေကိုမြန်မာနိုင်ငံကြက်ချင်ကြီးအဖွဲ့ကြီးကတာဝန်ယူဖြန့်ဖြူးမှာဖြစ်ပါတယ်။ဒါပေမဲ့ February လအနာသိမ့်ပြီးတဲ့နောက်ကြက်ချင်ကြီးအဖွဲ့ဝင်များအပါအဝင်လူမှုကူညီစောင့်ရှောက်သူများအများအပြားအဖန်ခံနေကြရပါတယ
်။တရုတ်နိုင်ငံမှာတော့ကိုဗစ်ကာကွယ်ဆေးအဖြစ်ထိုးပြီးသူလူရေရဲ80ရာခိုင်နှုန်းကျော်အဖြစ်လူပေါင်းသန်း1,000ကျော်ကိုထိုးပြီးပြီလို့ကြေညာပြီးမှာပဲပိုးကူးသူတွေ62ဦးကိုဒီနေ့တွေ့ခဲ့ပါတယ်။အများစုက
ဒယ်လ်တာပိုးမျိုးကွက်တဲ့ကူးစက်မှုများလာနေတဲ့နိုင်ငံရှေ့ပိုင်းပင်လယ်ကမ်းခြေဒေသရှိဖူဂျီယန်ပြည်နယ်မှာဖြစ်ကအရင်အမွိုင်းလို့ခေါ်တဲ့ရှားမန်မျိုးကြီးမှာအများဆုံးအဖြစ်32ဦးနောက်ပူချန်မှာ28ဦးထိတွေ့ခဲ့တယ်လို့တရုတ်အမျိုးသားကျန်းမာရေးကော်မရှင်ကဒီနေ့ထုတ်ပြန်လိုက်ပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ဒီနေ့တရက်ထဲပိုးကူသူ 2,000 ကျော်လာကပြီးခဲ့တဲ့လကနေ့စဉ်စံချိန်နှားကိုကတ်လာနေတော့မှလို့အခုအဲ့လိုအချိန်မှာအားလည်းရဲ့အများဆုံးရိုးရာပွဲတော်တဲ့ပိုးကူဆက်မှုတိုးလာမှာကိုစိုးရိမ်မှုတွေရှိလာနေပါတယ်။လက်ဖြန်စနေကနေစတော့မယ့်ဒီပွဲတော်မတိုင်ခင်တောင်ကိုရီးယားမှာတင်းကျပ်တဲ့ကိုဗစ်ထိန်းချုပ်မှုတွေချတာတဲ့ကြားကပိုးကူသူ 1,000 ကျော်အထိရှိတာက83ရက်ဆက်တိုက်ရှိနေပြီးအများစုကတော့လူထုထပ်တဲ့ဆွေးမျိုးတော်တစ်ဝိုက်ကဖြစ်ပါတယ်။ဩစတြေးလျမှာတော့အသက်16နှစ်ထက်လူကြီး90ရာခိုင်နှုန်းကျော်ကိုဗစ်ကာကွယ်ဆေးတလုံးထိုးပြီးထားချိန်မှာတတိယတလုံးထိုးကျင်သူတွေအတွက်မော်ဒါနာဆေးတသန်းဒီညစရောက်မယ်လို့ကျန်းမာရေးဝန်ကြီးဂရဟန်ကဆိုပါတယ်။ကာကွယ်ဆေးအများပြားထိုးထားတဲ့စင်ကာပူနိုင်ငံမှာလည်းကိုဗစ်ကူးစက်မှုလှိုင်းသစ်ကြုံလာရချိန်မှာထပ်ဆောင်အားဖြည့်ကာကွယ်ဆေးထိုးကြဖို့ကိုရိုင်းလဲအားဖြည့်ကာကွယ်ဆေးထိုးထားတဲ့ဝန်ကြီးချုပ်လီရှန်လုံကတကြီးပိုင်းတွေကိုတိုက်တွန်းနေပါတယ်။အင်ဒိုနီးရှားမှာတော့ကိုဗစ်ကြောင့်စီးပွားရေးချိတ်ခတ်တာနဲ့ကျောင်းတွေတစ်နှစ်ပိတ်ထားရတာကြောင့်64တန်းရှိတဲ့ကျောင်းသူကျောင်းသားတဲကအများစုအများကြီးကိုဒုက္ခရောက်စေတယ်လို့ကြံ့ကျင်သူတွေကထောက်ပြနေပါတယ်ခင
်ဗင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေတဲ့ Ranger ဒုက္ခသည်တွေနေရပြန်ပို့ပေးကိစ္စနဲ့ပတ်သက်လို့မြန်မာစစ်ကောင်စီနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားတိုက်ရိုက်ဆွေးနွေးမှုမရှိသေးတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကြီးဝန်ကြီး AKK Abdul Momen ကပြောကြားချက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံထုတ် BD News 24သတင်းမှာဖော်ပြထားပါတယ်ရိုဟင်ဂျာဒုက္ခသည်တွေပြန်ပို့ပေးရေးတရုတ်နိုင်ငံဘာပါဝင်တဲ့မြန်မာတရုတ်ဘင်္ဂလားဒေ့ရှ်သုံးနိုင်ငံကြားဒီနှစ်ဆန်းကဆွေးနွေးခဲ့တာတွေရှိရပေမဲ့ပြန်ပို့ပေးရေးလုပ်ငန်းစဉ်တွေရပ်တန့်နေဆဲဖြစ်တဲ့အကြောင်းနဲ့ဝန်ကြီးအဗ်ဒူလ်မိုမင်ကတက္ကသိုလ်တော်မှာမနေ့ကသတင်းတောက်တွေကိုပြောဆိုခဲ့တာပါတရုတ်နိုင်ငံကတော့မြန်မာစစ်ကောင်စီအနေနဲ့တိုင်းပြည်တည်ငြိမ်အောင်ပထမစူးစမ်းနေပြီးအခြေအနေတွေတည်ငြိမ်သွားတဲ့အခါဒုက္ခသည်တွေပြန်ပို့ပေးရေးကိစ္စတွေဆွေးနွေးမယ်အကြောင်းပြောဆိုတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဂျာယီဝန်ကြီးကပြောပါတယ်မြန်မာစစ်ကောင်စီဘက်ကရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပါဘူးဒါပေမဲ့လည်းအရေးအစိုးရနဲ့သဘောတူခဲ့တဲ့ဒုက္ခသည်ပြန်လည်လက်ခံရေးသဘောတူညီချက်တွေကိုအကောင့်ထဲပေါ်မယ်လို့တော့ဘင်္ဂလားဒေ့ရှ်နိုင်ငံဂျာယီဝန်ကြီးကမျှော်လင့်နေပါတယ်
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတိုင်းဝင်မှာလိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင
် VOA American တန်ရဲ့တောက်ကြနေညသတင်းတွေကိုဆက်ပြောပြနေပါတယ်အမေရိကန်နဲ့ဩစတြေးလျကာကွယ်ရေးနဲ့နိုင်ငံခြားရေးဝန်ကြီးတွေရဲ့တောင်တရုတ်ပင်လယ်ထဲတရုတ်ရေတပ်တိုးချဲ့မှုစိုးရိမ်ချက်ကအထောက်ထားမဲ့ဆဆွဲချက်သာဖြစ်တယ်လို့ဩစတြေးလျရှိတရုတ်တန်ယုံကတုံ့ပြန်လိုက်ပါတယ်။အမေရိကန်နဲ့ဩစတြေးလျတို့နှစ်စဉ်ဝန်ကြီးအဆင့်ဆွေးနွေးပွဲဝါရှင်တန်မှာလုပ်ခဲ့ပြီးအခုလိုပူးတွဲကြေညာချက်ထုတ်ပြန်ခဲ့တာကဩစတြေးလျနိုင်ငံအတွက်နျူကလ িয়ার သုံးရင်ကုန်သင်္ဘောဆောက်ဖို့ပြည်ထိုင်နေပါသုံးနိုင်ငံလုံခြုံရေးမဟာမိတ်အဖွဲ့အစည်းအဖြစ်ပူးပေါင်းဆောင်ရွက်ရေးမနေ့ကထုတ်ပြန်ပြီးမှဖြစ်လာတာပါ။EU KUS AUKUS လို့ခေါ်တဲ့ဒီအဖွဲ့အစည်းရဲ့အခုလိုထုတ်ပြန်ချက်ပေါ်မှာလဲတရုတ်ပြင်အမေရိကန်မဟာမိတ်ပြင်သစ်ကပါစိတ်ဆိုးဒေါသနဲ့တုံ့ပြန်ခဲ့ကြပါတယ်တရုတ်ဘက်ကတော့ဒါကဒေတာတွင်လက်နက်ပြိုင်ဆိုင်မှုကိုတိုးမြှင့်လိုက်တာဖြစ်တယ်လို့ပြန်ဆဆွဲလိုက်ပါတယ်အခုသုံးနိုင်ငံထုတ်ပြန်ကြေညာချက်ကြောင့်ပြင်သစ်နဲ့သဘောတူထားတဲ့သမျိုးကြရင်ငုတ်သင်္ဘောဆောက်ရေးဒေါ်လာ43ဘီလီယံဘူးသဘောတူညီချက်ကိုဩစတြေးလျဘက်ကပယ်ဖျက်ပြီးမှပြင်သစ်နိုင်ငံသားဝန်ကြီးကAmerican အနေနဲ့မတိုင်မီပဲတစ်ဖက်သက်လုပ်ခဲ့တယ်လို့တုံ့ပြန်လိုက်ပါတယ်။ဒီပေါ်တင်မာမှုတွေပြေသွားအောင် American သမ္မတအင်ဂျီရောဘက်ကစ조사ဖြစ်ရှင်းနေရမှာအင်ဂျီရောပြောခွင့်ရဂျမ်ဆက်ကီကသုံးနိုင်ငံလက်တွဲပဲညင်ညာချက်ဟာနိုင်ငံတစ်ခုခုကိုပြစ်မှတ်ထားပြီးချမှတ်တာမဟုတ်ပါဘူးလို့မနေ့ကပြောခဲ့ပါတယ်ခင်ဗျာ
။ Nuclear ဆိုရင်သုံးရေကုတ်တင်မောတွေရယူမဲ့အစီအစဉ်ကို Australia နိုင်ငံကညင်ညာခဲ့ပြီးတဲ့နောက်ဒေသတွင်းမှာလက်နက်ပြိုင်ဆိုင်မှုတွေအပေါ်စိုးရိမ်ပါတယ်လို့ Indonesia နိုင်ငံကတောက်ကြနေကပြောလိုက်ပါတယ်တရုတ်ဩဇာအာဏာတက်လာတာကိုတုံ့ပြန်မှုအတွက်အင်္ဂလိပ်လိုဒုက္ခအားဖြင့် AUKUS AUKUS လို့တိကျတဲ့ Australia UK နဲ့ American ပြည်တော်စုတို့မဟာမိတ်အဖွဲ့ဖွဲ့စည်းလိုက်တဲ့သဘောတူညီချက်ရဲ့အစိတ်ပိုင်းတစ်ရပ်အရာ Australia နိုင်ငံကအဲဒီ nuclear ဆိုင်ရာနည်းပညာတချို့ကိုရရှိမှာဖြစ်ပါတယ်ဒီဒေသအတွင်းမှာ လက်နက်ပြိုင်ဆိုင်တပ်ဆင်ပြီးဩဇာအာဏာတင်လာကြမှာကိုအလေးနဲ့စိုးရိမ်ပါတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံကကြေညာချက်ထုတ်ခဲ့တာပါဒေသအတွင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးဆိုင်ရာဂရိကဝတ်တွေကိုလေးစားထိန်းသိမ်းမှုဩစတြေးလျနိုင်ငံကိုအင်ဒိုနီးရှားနိုင်ငံကပန်ချလိုက်တယ်လို့နိုင်ငံတကာဥပဒေတွေကိုလည်းလေးစားဖို့လည်းထပ်ပြောလိုက်ပါတယ်အင်ဒိုနီးရှားကိုကြိုတည်ပေးခဲ့ပြီးတပရဂျိုကိုဝီဒိုဒိုနဲ့လည်းမကြမီတွေ့မယ်လို့ဩစတြေးလျနိုင်ငံဝန်ကြီးချုပ်စကော့မော်ရီဆန်ကပြောပါတယ်အငင်းပွားပွဲရတွေရှိတဲ့တောင်တရုတ်ပင်လယ်ပြင်ဟာပင်လယ်ရေကြောင်းအတွက်မဟာဗျူဟာကျတဲ့လမ်းကြောင်းလည်းဖြစ်သလိုရေနံတန်းွေတူးဖော်နိုင်ရေးအလားအလာတွေလည်းရှိနေတဲ့နေရာပါတရုတ်နိုင်ငံကသူ့သဘောနဲ့သူရေးဆွဲထားတဲ့ရေကြောင်းနယ်နိမိတ်ကိုရှေ့တောင်အာရှတိုင်းပြည်တွေနဲ့နိုင်ငံတကာကတော့အတိမမပြူကြပါဘူ
းတရုတ်နိုင်ငံအနေနဲ့ CPTPP လို့သူကခေါ်တဲ့ Pacific တလာကွန်သွေးစာချုပ်အဖွဲ့ဝင်ဖြစ်လျှောက်ထားလိုက်ပါတယ်အရင် TPP ကနေအခု CPTPP ဖြစ်လာတဲ့ Pacific တလားပြည်စုံအစင်းမြင့်တဲ့မိဖက်စာချုပ်ဖွဲ့တဲ့ကုန်သွေးအင်အားတိုးချဲ့လာနေတဲ့ကမ္ဘာဒုတိယစီးပွားအင်အားကြီးတရုတ်ကရှောက်ထားလိုက်တာကိုတရုတ်စီးပွားကုသန်းရောင်းဝယ်ရေးဝန်ကြီးကမနေ့ကကြေညာလိုက်တာပါတရုတ်စီးပွားကုသန်းဝန်ကြီး119နေနဲ့အခုလိုအဖွဲ့ဝင်ရှောက်ထားလာကိုနယူးဇီလန်ကုန်သွေးဝန်ကြီးဒါမိန်အိုကော်နာထန်ပို့ထားကြောင်းမနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်နယူးဇီလန်ပြင်ဂျပန်ဩစတြေးလျကနေဒါချီလီတို့ပါတဲ့အဖွဲ့ဝင်17နိုင်ငံပါဒီ CPTPP အဖွဲ့ကို2018ခုနှစ်မှာထူထောင်ခဲ့ပြီးအရင်အမေရိကန်သမ္မတဘရက်ဥဘားမားကတရုတ်ကိုထိန်းကြီးဖို့ဥဆောင်စဖွဲ့ခဲ့တဲ့ TPP ကိုနောက်သမ္မတဒေါ်နယ်ထရမ့်က2019မှာနှုတ်ထွက်ခဲ့ပြီးဆက်ဖြစ်လာခဲ့တာပါဒီ CPTPP အဖွဲ့ကိုတုံ့ပြန်တဲ့အနေနဲ့တရုတ်ဘက်ကလည်း RCEP Reserve လို့သူကခေါ်တဲ့15နိုင်ငံပါဒေတာရင်းပြည်စုံတဲ့စီးပွားမိဖက်စာချုပ်အဖွဲ့ကိုမနေ့ကထူထောင်ခဲ့ပြီးမှအခုလိုစင်ပြိုင်အဖွဲ့မှလည်းအဖွဲ့ဝင်ဖြစ်ဖို့စရှောက်လိုက်တာဖြစ်ပါတယ်ခင်ဗျာ
အစိုးရသတ်မှတ်ထားတဲ့နောက်ဆုံးရက်စက်တင်ဘာလ15ရက်ထိကိုဗစ်ကာကွယ်ဆေးပထိုးကြတာကြောင့်ကျန်းမာရေးစောင့်ရှောက်မှုဝန်ထမ်း3000ကိုပြင်သစ်နိုင်ငံကအလုပ်ရပ်ဆိုင်ထားလိုက်ပါတယ်ပြင်သစ်နိုင်ငံမှာကျန်းမာရေးဝန်ထမ်း1.8%ရှိတဲ့နဲ့ဒါဇင်များစွာသောဝန်ထမ်းတွေကဆေးပထိုးကြပဲအလုပ်ကနားကျဖို့ရွေးချယ်ခဲ့ကြတဲ့အကြောင်းကျန်းမာရေးဝန်ကြီးအော်လီဗီယာဗယ်ရန်ကပြောပါတယ်ဇူလိုင်လအထိကာကွယ်ဆေးမထိုးကြတဲ့ကျန်းမာရေးဝန်ထမ်းတွေကတောင်းချီရှိခဲ့ပါတယ်အခုလိုအလုပ်ကရနာလိုက်ရတဲ့ဝန်ထမ်းအများစုထဲမှာဆောင်ဝင်တဲ့သူနာပြုအနည်းငယ်ပဲပါကြပြီးအများစုကတော့အထောက်ကူပြုဌာနတွေကဝန်ထမ်းတွေပ
ါဒီကနေ့ညဘက်ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့ဦးတင်မောင်တန်းတို့ကပြောပြသွားတာပါရှင်ခုတော့ပြည်တွင်သတင်းပေးပို့ချက်တွေကိုဆက်တိုက်ထုတ်လွှင့်သွားပါမယ်မြန်မာနိုင်ငံမှာအိန္ဒိယနိုင်ငံထုတ်ကိုဗစ်ကာကွယ်ဆေး COVID Shield တစ်ကြိမ်ထိုးထားပြည်သူတွေအနေနဲ့တရုတ်နိုင်ငံထုတ် Sinopharm ကာကွယ်ဆေးကိုအစားကနေပြန်ထိုးဖို့ကျန်းမာရေးဝန်ကြီးဌာနကတာဝန်ရှိသူတွေတိုက်တွန်းနေပါတယ်အိန္ဒိယနိုင်ငံကအမှတ်ယူထားတဲ့ဆေးတွေထားရောက်လာဖို့အခြေအနေမရှိသေးတာကြောင့်အခုလိုတိုက်တွန်းနေတာပါ COVID Shield ထိုးထားပြည်သူတွေ Sinopharm ကာကွယ်ဆေးထိုးရင်ဘယ်လိုဆေးအာနိသင်သက်ရောက်မှုရှိနိုင်ပါသလဲရန်ကုန်ကလာတဲ့သတင်းကိုတော့မခင်ဖြူရဲကတင်ပြထားပါတယ်ရှင်
အိန္ဒိယနိုင်ငံထုတ်ကိုဗစ်ရှိကိုဗစ်ကာကွယ်ဆေးတွေကိုစွန်လအစောပိုင်းကပထမတစ်လုံးထိုးထားပြီးသားသူတွေအနေနဲ့နောက်ထပ်ဆေးထိုးရမယ့်အလှည့်ကိုရောက်လာရင်တရုတ်နိုင်ငံထုတ်ဆီနိုဖမ်ကာကွယ်ဆေးကိုအပြည့်အဝပြန်ထိုးဖို့ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာခင်ခင်ကြီးကသူ့ရဲ့လူမှုကွန်ရက်စာမျက်နှာကနေတဆင့်အသိပေးထားပါတယ်။ဆရာနာမသိန်းခင်အရင် NLD အစိုးရလက်ထက်တုန်းကမှာယူခဲ့တဲ့အိန္ဒိယနိုင်ငံထုတ်ကိုဗစ်ရှိကိုဗစ်ကာကွယ်ဆေးသန်း30တဲကရောက်ရှိထားပြီးဖြစ်တဲ့3.5 သန်းကိုအားလုံးထိုးနှံပေးခဲ့ပြီလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကပြောထားပါဗျ။အိန္ဒိယနိုင်ငံဘက်ကဆေးတွေထပ်ပို့နိုင်ဖို့လောလောဆယ်အခြေအနေမရှိသေးဘူးလို့လည်းနောက်ဆုံးလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါဗျ။လက်ရှိစစ်ကောင်စီလက်ထက်မှာတရုတ်နိုင်ငံထုတ် Sinopharm ကိုဗစ်ကာကွယ်ဆေးတွေကိုတိုင်းဒေသအလိုက်ဦးစားပေးအုပ်စုခွဲပြီးထိုးနှံပေးနေတာပါ။ထုတ်လုပ်တဲ့ကုမ္ပဏီချင်းမတူတဲ့ကိုဗစ်ကာကွယ်ဆေးကိုပြောင်းထိုးတဲ့အခါဘယ်လိုအာနိသင်သက်ရောက်မှုရှိမလဲဆိုတာကိုကမ္ဘာ့ကျန်းမာရေးအဖွဲ့အရှိတောင်အာရှဒေသကာကွယ်ဆေးဆိုင်ရာနည်းပညာအကြံပေးအဖွဲ့ဝင်ပေါင်မောက်ခဒေါက်တာစောဝင်းကအခုလိုရှင်းပြပါတယ်
ဒီမျိုးနဲ့ဒီမျိုးပြောင်းဆိုတော့လောလောဆယ်တော့လေဟိုကမ္ဘာမှာတော့အဲ့လို recommendation တော့မရှိသေးဘူးဒါပေမဲ့လည်းဟိုနောက်ပိုင်းတော့ရှိလာနိုင်တယ်ပေါ့နော်ဥပမာဆိုတော့ကိုဗစ်ရှိနေ spot နဲ့တွဲပြီးတော့ထိုးတာကိုသူတေသနာလုပ်နေတာရှိတယ်နော်အဲကျွန်တော်မြင်တော့ဒီကာကွယ်ဆေးတွေကကိုဗစ်ရှိဒုတိယကြိမ်မထိုးပြစ်လဲဒီဆိုင်လိုဖမ်းကိုတစ်ခါနေပြန်စထိုးဘာမှအနေမရှိပါဘူးပြစ်ရှိနေရမရှိပါဘူးအကျိုးသာရှိဖို့ရှိပါတယ်ကျွန်တော်တို့အဲ့လိုထိုးတာလည်းအားပေးပါတယ်တကယ်လို့နော်ကိုဗစ်ရှိနှစ်ကြိမ်ပြန်လဲဆိုင်လိုဖမ်းနှစ်ကြိမ်ထိုးပါတော့ရပါ
စစ်ကောင်စီကတော့ဝယ်ယူထားတဲ့ Sinopharm ကာကွယ်ဆေးတွေမြန်မာနိုင်ငံကိုတန်းတဲ့ချီရောက်လာနေတာနဲ့အတူတရုတ်ထုတ် COVID ကာကွယ်ဆေးထိုးပေးမဲ့အစီအစဉ်ကိုတွန်းမြစ်လှုပ်ဆောင်နေပါတယ်။မြန်မာနိုင်ငံမှာ COVID ထိန်းချုပ်ရေးအတွက်ကာကွယ်ဆေးရရှိရေးအထူးလေးထားလှုပ်ဆောင်ခဲ့ပြီးနီလန်မျိုးစုံနဲ့ဂျိုးပန်းဝယ်ယူထားတဲ့ပြည်ပနိုင်ငံတွေက COVID ကာကွယ်ဆေးတွေဇက်တိုက်ရောက်လာနေတဲ့အတွက်အခုနှစ်မကုန်ခင်လူရေ90ရာခိုင်နှုန်းကိုဆေးထိုးပြီးဖြစ်အောင်မျှော်မှန်းဆောင်ရွက်နေတယ်လို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပြောတာကိုဒီကနေ့ထုတ်သတင်းစာရွေးထဲမှာဖော်ပြထားပါတယ်။တရုတ်နိုင်ငံကကိုဗစ်ကာကွယ်ဆေးတွေကိုလည်းစစ်ကောင်စီကကြဲကြဲဖြန့်ဖြန့်ထိုးပေးနေတဲ့သတင်းတွေပုံမှန်ထုတ်ပြန်နေတာပါ။ရန်ကုန်တိုင်းထဲမှာတော့တရက်ကိုလူဦးရေ4000ကာကွယ်ဆေးထိုးပေးဖို့ကိုဆောင်ရွက်ခဲ့ပေမဲ့လက်တွေ့မှာဆေးထိုးခံတဲ့သူနည်းပါးတာကိုတွေ့ရတယ်လို့ရန်ကုန်တိုင်းစစ်ဌာနချုပ်တိုင်းမူဗိုလ်ချုပ်ညွန့်ဝင်းဆွေကကိုဗစ်ရောဂါလုပ်ငန်းစဉ်စီဝေးမှာပြောကြားထားပါတယ်။ရက်ွက်ဒေသအလိုက်အခမဲ့ထိုးနှံပေးနေပြီးစက်မှုဆောင်ကစက်ယုံလုပ်သားတွေကိုလည်းကာကွယ်ဆေးထိုးပေးဖို့ဆောင်ရွက်နေပေမဲ့တိုင်းသားရစက်မှုဆောင်ကစက်ယုံတစ်ခုမှာတော့ဆေးထိုးဖို့အမည်စရင်းပေးတဲ့သူတော်တော်နဲ့တယ်လို့စက်ယုံလုပ်သားတို့ကပြောပါရယ်
။ခုမှစထိုးမှာဒါပေမဲ့အခုမနေ့ပြန်စထိုးမှာအယောက်20လောက်ပြောတယ်ဒါပေမဲ့မထိုးရလူရတော်တော်များတယ်။ဆေးထိုးဖို့ကတော့နာမည်စရင်းတော့လိုက်ောက်တယ်ဒီကာကွယ်ဆေးထိုးပေးတယ်လို့ပဲတစ်ခေါက်ထိုးရင်အယောက်20အဲ့လိုပဲထိုးပေးတယ်လို့ပဲပြောတယ်
လက်ရှိမှာတော့နိုင်ငံအတွင်းကိုဗစ်ရောဂါကာကွယ်ဆေးတွေကိုကျန်းမာရေးဝန်ကြီးဌာနကသက်ဆိုင်ရာစုရဲအလိုက်အခမဲ့ထိုးပေးနေတယ်လို့ပြင်ပမှာတော့ Grand Hunter ဆေးရုံပန်းလိုင်ဆေးရုံနဲ့မြန်မာနိုင်ငံတရုတ်ကုန်သည်များအသင်းချုပ်ကနေပြီးတော့အခချင်းငွေယူပြီးထိုးပေးနေတာတွေလည်းရှိပါတယ်။ကိုဗစ်ရောဂါကာကွယ်ဆေးကိုပုဂ္ဂလိကဆေးရုံတချို့မှာလည်းအစုအဖွဲ့လိုက်ထိုးပေးတဲ့အစီအစဉ်တွေရှိနေပါတယ်။ကုမ္ပဏီတွေကသူတို့ရဲ့ဝန်ထမ်းတွေအတွက်ရောဂါကာကွယ်ဆေးကိုမြန်မြန်ဆန်ဆန်ထိုးပေးနိုင်ဖို့ကိုလည်းအခချင်းငွေပေးပြီးစီစဉ်လာကြပါတယ်။ဒီနှစ်ထဲမှာကိုဗစ်ကာကွယ်ဆေး24သန်းနောက်ထပ်ရောက်လာဖို့ရှိတယ်လို့ကျန်းမာရေးဌာနပြောခွင့်ရဒေါက်တာခင်ခင်ကြီးက VUE ကိုပြောပါတယ်
။လက်ရှိမှာဆိုလို့ရှိရင်ကာကွယ်ဆေးဒီလအထဲမှာ10ခန်းရမယ်။အောက်တိုဘာမှာ10ခန်းရမယ်။နိုဝင်ဘာမှာ4ခန်းရမှာပေါ့နော်။ကျွန်မတို့အဲ့လိုညီမထားပါလေ။24သန်းဖြစ်တဲ့အတွက်ကြောင့်မို့ကျွန်မတို့နောက်ထပ်6သန်းလည်းထပ်မလာတာဖြစ်တဲ့အတွက်ကြောင့်နော်နောက်ထပ်6သန်းကိုလည်းကျွန်မတို့ဒီရရှိဖို့အတွက်ဆောင်ရွက်နေပါတယ်။ရင်းတော့တော့ကာကွယ်ဆေးတို့ဒီလုပ်ငန်းတွေကိုဒီ24သန်းဖုံးနံဖို့ကျွန်မတို့ကျန်းကျော်ရီလာမှာအပြီးဆိုပြီးတော့ဒီမှန်တာတွေမှာလည်းခုနောက်ပိုင်းမှာတော့မတို့ဒီစမမှာအပြီးထိုးနှံဖို့တဲ့ကတောက်ခက်ခါပြီးဒီမှန်ဆောင်ရွက်နေမှာဖြစ်ပါနေ
မြန်မာနိုင်ငံမှာကိုဗစ်ရောဂါကာကွယ်ဆေးထိုးပြီးတဲ့သူစက်တင်ဘာလ14ရက်နေ့အထိစုစုပေါင်း49သိန်းကျော်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဒီအထဲမှာအပြည့်အဝဆေးထိုးပြီးတဲ့သူက33သိန်းကျော်ရှိပြီးကာကွယ်ဆေးတစ်ချိန်ထိုးထားပြီးသူက16သိန်းကျော်ရှိတယ်လို့ဖော်ပြထားပါတယ်။ကိုဗစ်ကရောဂါကူးစက်သေဆုံးမှုကတော့အဆိုးဆုံးကြုံခဲ့ရတဲ့ဇွန်နဲ့ဇူလိုင်လတွေကထက်တိတိတသာကျဆင်းသွားပြီးဖြစ်ပါတယ်ရှင်။
မကင်ဖြူတွေတင်ပြသွားတာပါရှင်ခုတော့ချင်းနဲ့မုံရွာဖက်ကမတိမငိမ့်အခြေအနေတွေကိုတင်ပြပေးချင်ပါတယ်ချင်းပြည်နယ်တီးတိမ်မြို့နယ်ထဲကမြို့အဝင်အထွက်စစ်ဆေးရေးဂိတ်တခုမှာဒီကနေ့စက်တင်ဘာ19ရက်နေ့မနေ့အစောပိုင်းကပစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်မင်းညကလည်းမုံရွာမြို့ကမြန်မာပြည်အဖြန့်ဖြူတဲ့ယုံမှာပောက်ကွဲမှုဖြစ်ခဲ့ပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေထဲကမုံရွာမှာစစ်အင်အားအမြောက်များတိုးချထားခြင်းပောက်ကွဲမှုဖြစ်တာလို့မြို့ခံတွေကပြောပါတယ်ရန်ကုန်ကလာတဲ့ဒီသတင်းအပြည့်စုံကိုတော့မခွာညိုကတင်ပြထားပါတယ်ရှင်
ချင်းပြည်နယ်တိရိပ်မြို့နယ်ကခိုင်ကန်းရဲစခန်းနဲ့စစ်စေးရိတ်ခိတ်မှာဒီကနေ့စက်တင်ဘာလ19ရက်မနေ့9နာရီဝန်းကျင်မှာအပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့ပါတယ်။အဲဒီခိတ်ဟာကလေးမြို့ကနေ9မိုင်လောက်အကွာသာဝေးပြီးကလေးတက္ကသိုလ်နဲ့1မိုင်လောက်အကွာမှာရှိတဲ့စစ်စေးရိတ်ခိတ်ဖြစ်ပါတယ်။ကလေးမြို့ဝင်ထွက်ကိုစစ်ဆေးတဲ့ခိတ်မှာပစ်ခတ်ပောက်ကွဲမှုတွေအတွင်းရဲတပ်ဖွဲ့ဝင်9ယောက်သေဆုံးတယ်လို့ဒေသခံတွေကပြောပါတယ
်။ဟုတ်ပါလေဒီဘောဘောနော်ဒါကိုင်းတိုင်းနဲ့စင်ဒီနဲ့အဆက်ပေါ့ခိုင်ကန်ရက်စကန်ဆိုတာရှိတယ်ကလေးတက်ကသူနဲ့တော့တော်လေးတော့နီးတယ်အဲ့မှာမနေ့9နာရီလောက်ပေါ့နော်အပြန်လန်ပြစ်ကြတယ်လို့ပြောတယ်ဒီအတွဲလိုက်ဆဲတာတွေရောအဲ့ပြီးတော့မုံကွဲတန်9ချက်လောက်တော့ကြားတာပေါ့သူတို့ဘက်ကနေဒီဆက်ကောင်ကြီးဘက်ကနေရေ9ယောက်ပြီးတယ်ပေါ့အနောက်မှာသူကလေဒီကလေးမျိုးကသွားလာပဲဖြစ်ဖြစ်တောင်ပေါ်ဆင်းလာပဲဖြစ်ဖြစ်သူကဖြစ်တဲ့ကိတ်ရှိတယ်ပေါ့ဆက်စီးကိတ်လေအဲ့တော့အဲ့ရက်စကန်လည်းရှိတယ်အဲ့နေရာမှာဖြစ်ကြတယ်လို့ပြောတယ်မနေ့9နာရီ
စက္ကန့်စီဘက်ကတော့တိရိပ်မြို့နယ်ခိုင်ကန်းနယ်မြေရဲစခန်းကိုစခန်းနောက်ဖက်မှာရှိတဲ့ဘူခိုင်ကန်းပန်းချန်နာကနေအကြမ်းဖက်သမားတွေမနေ့9နိုင်ခွဲကလာရောက်ပစ်ခတ်တယ်လို့သတင်းထုတ်ပါတယ်။လုံချိုရဲတပ်ဖွဲ့တွေဘက်ကပြန်လည်ပစ်ခတ်တဲ့အတွက်လာတိုက်ခိုက်သူတွေစုပ်ပြေးသွားကြောင်းနဲ့စခန်းရုံးကအုံနံရန်ကြီထိမှန်တာကလွယ်လို့တယောက်မှထိခိုက်ဒဏ်ရာရတာမရှိဘူးလို့စစ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ကလေးမြို့ဒေသတဝိုက်မှာစစ်ကောင်စီတပ်တွေနဲ့ဒေသခံလုံခြုံရေးတပ်ဖွဲ့တွေကြားမကြမကြအပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားနေတာပါ မနေ့ကတော့ကလင်းမြို့ကလူငယ်6ဦးနေတဲ့အိမ်ကိုစစ်ကားတွေနဲ့ပိတ်ဆို့ရှာဖွေပြီး6ယောက်လုံးကိုဖမ်းသွားပါတယ်။စကိုင်းတိုင်းနဲ့အကြီးဆုံးမြို့ဖြစ်တဲ့မုံရွာမြို့ကမြမပီယာရုံမှာလဲစက်တင်ဘာလ16ရက်ညကပေါက်ကွဲမှုဖြစ်ပါတယ်။အဲ့ဒီရုံဟာမုံရွာမြို့တလွားကိုဘီယာဖြန့်ဖြူးတင်ပို့နေတာဖြစ်ပါတယ်။မုံရွာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ MPDF ကိုစားပြုတပ်မဏိဖွဲ့ကဒီပေါက်ကွဲမှုဟာသူတို့လက်ချက်ဖြစ်တယ်လို့ပြောပါတယ်။ပောက်ကွဲမှုတွင်ထိခိုက်ဒဏ်ရာရသူရှိတယ်လို့တော့မကြားရပါဘူး။မုံရမြို့မှာစစ်တပ်ကအင်အားသိသိသာသာတိုးမြင့်ထားတဲ့ကြားကပဲအခုလိုပောက်ကွဲမှုဖြစ်ခဲ့တာပါ။မြို့တော်ဝိုက်အရွက်လှဲကင်းတွေရှိနေသလိုလမ်းသွားလမ်းလာပြည်သူတွေထဲမှာတန်တရားရှိရင်စစ်ဆေးနေတယ်လို့လည်းမုံရမြို့ကတယောက်ကပြောပြပါဗျာ။အဲ
လုံချုံကြီးရင်းနေထားတော့အခုဒီအင်အားဖြည့်ဖြည့်ထားအရှိရပေါ့နော်ညောမုံရကဒီပြည်သူအားကစားပြီးပေါ်လုံးတွင်နေမှာသူကိုမိရာပြည့်ထားရပေါ့နော်မမေကနေနေပြီးတော့တက်ကအင်အားကူးထားတာဒီဘောလုံးကြီးအပြည့်ပဲတရားယူထားတာရှိတယ်ပေါ့နော်အဲ့ဒါကဒီကဏီဘက်ကိုဒုစစ်ကူတက်မလားဒါမှမဟုတ်ဒီမုံရွာအမျိုးချဝိုက်ကဒေတာတွေဖိမလားဆိုတော့မသိရသေးဘူးပေါ့နော်သူတို့တွေတက်ဒီဘောလုံးကြီးထဲမှာတက်ဆဲထားတာတော့ရှိသေးတယ်ရှင်အင်အားလည်းတော်တော်များတယ
်မွန်ပြည်နယ်မော်လမြိုင်မြို့ကန္နာလမ်းမှာလည်းဒီကနေ့မနေ့ဘုံတစ်လုံးပောက်ကွဲခဲ့ပါတယ်တခါမန္တလေးတိုင်းဒေသကြီးမန္တလေးမြို့မဟာအောင်မြင်မြို့နယ်ကရက်ွက်အုပ်ချုပ်ရေးမှုရုံးတစ်ခုမှာစက်တင်ဘာလ16ရက်နေ့ညတုန်းကအသေးစားပောက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးအထိခိုက်တော့မရှိခဲ့ပါဘူးမြန်မာနိုင်ငံနေရာတချို့မှာအခုလိုလုံခြုံရေးအခြေအနေမတိမငြိမ်ဖြစ်နေပေမဲ့စစ်အာဏာရှင်စန့်ကျင်ရေးစန္ဒပြမှုတွေကတော့ဆက်ပြီးရှိနေပါတယ်မန္တလေးမြို့မှာဆိုရင်ဒီကနေ့တန်ခတမကတပိတ်စက်မှုတပိတ်ဖျားကြီးတပိတ်တမဝါယမတက္ကသိုလ်ကျောင်းသားကျောင်းသူတပိတ်တွေအပြင် LGBTIQ တပိတ်စစ်ကြောင်းတစ်ခုလည်းထွက်ခဲ့ပါတယ်။ရွှေဘိုကလေးဒဝဲဆလင်းကြီးနဲ့လက်ပရောင်းဒေတာတွေမှာလည်းစစ်အာဏာရှင်စန့်ကျင်ရေးချီတက်စန္ဒပြပွဲတွေရှိခဲ့ပါတယ်ရှင
်။ချင်းနဲ့မုံရွာဖက်ကမတိမငြိမ်အခြေအနေတွေကြောင်းမှခွာညိုတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။စကိုင်းတိုင်းဒေသကြီးချောင်းဦးမြို့အနီးမှာဒေသခံကာကွယ်ရေး PDF တွေနဲ့စစ်ကောင်စီတပ်တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ Mitel Tower တိုင်းတွေဖျက်ဆီးခံရပြီးတဲ့နောက်အဲ့ဒီဒေသတော်ဝိုင်းစစ်တပ်ကနယ်မြေရှင်းလင်းရေးလုပ်တာမှာတိုက်ပွဲတွေဖြစ်ခဲ့တာပါ။တိုက်ပွဲတွေကြောင့်ချောင်းဦးမြို့ပေါ်မှာအသွားလာမရှိတိတ်ဆိတ်နေပါတယ်။စကိုင်းတိုင်းထဲကဒဇယ်မြို့မှာတော့စစ်ကောင်စီကအသွားလာတွေကန့်သတ်ထားတဲ့အတွက်ဒေသခံတွေအခက်အခဲဖြစ်နေပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကုချောသိန်းကတင်ပြထားပါတယ်ရှင်
။ချောင်းမြို့မှာစက်တင်ဘာလ15ရက်နေ့က PDF တွေ Mindel ဆက်တွေ Tower တိုင်းကိုမိုင်းခွဲဖျက်ဆီးခဲ့ပြီးတဲ့နောက်စစ်တပ်နဲ့ PDF တွေကြားတိုက်ပွဲဖြစ်ခဲ့တာပါ။ Mindel ကတော့စစ်တပ်အတွက်ဝင်ရှာပေးနေတဲ့မြန်မာစစ်ပွဲကော်ပိုရေးရှင်း MEC ကရှယ်ယာပါတဲ့ဆက်တွေလုပ်ငန်းတစ်ခုဖြစ်ပါတယ်။အဲ့ဒီ Tower တိုင်းတိုက်ခိုက်ခံရတဲ့နေရာကိုစစ်ကောင်စီတပ်တွေသွားတဲ့အချိန်မနေ့စက်တင်ဘာလ16ရက်ကချောင်းမြို့နောက်ဘက်မှာဒေသခံ PDF တွေနဲ့တိုက်ပွဲဖြစ်ခဲ့ပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ချောင်းမြို့ကန်တူးက
ငားရနေညာကကလေးကြီးကလည်းဒီကမိုင်းတောင်ဝရိုင်းအောက်ခွဲခံရရပါလားအောက်ခွဲခံရရတော့မနေ့ကတော့အဲ့စစ်တပ်ကအဲ့ဒီနေရာကိုသွားတာပေါ့နော်သူကစစ်တောင်းလိုက်သွားတာဟုတ်သွားတဲ့နေရာ PDF ဖွဲ့ကဝိုင်းပြီးတော့ဝါလို့ကြတာပေါ့တိုက်ပွဲဖြစ်ကြတာပေါ့အဲ့မှာရုပ်ရဲ့အနောက်ဘက်ပေါ့တော်တယ်မှာတို့ဝါလောက်ကစားဖြစ်တာပဲစေနာကြီးတို့လောက်ကစားဖြစ်တာနင်းညာလည်းတော်တော်ပြစ်တယ်စစ်တပ်နိုင်ထိုးမှပြစ်တယ်အဲဒီနေ့တော့ကျွန်တော်ပြည်တန်တော့မရဘူးကျွန်တော်တို့ဟိုဘာကနေဆိုတော့ကျောင်းတော့အဲ့ဒီဘောကစီကျင်းစင်းသွားကြတာတော်တော်များတယ်။အာမျိုးတော်တော့ဒီနေ့ဒါတော့ပြည့်တဲ့အချိန်မှာရောက်ကုန်လုံး6ဆက်သွားတာပေါ့
တိုက်ပွဲတွင် PDF ဘက်က9ဦးသေဆုံးခဲ့တယ်လို့စစ်ကောင်စီဘက်က6ဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။လူမှုကွန်ရက်မှာပြန့်နှံ့လာတဲ့ဗီဒီယိုတစ်ခုမှာတော့လူသေးအလောင်းတွေအနီးမှာအသက်20ကျော်မျိုးသားတူးကို6ဦး PDF ဗားဆိုပြီးအော်ဟစ်ခိုင်းပြီးတော့မှတ်တမ်းတင်ထားတဲ့ဗီဒီယိုဖိုင်ကိုပြန်ပြီးတော့မျှဝေနေကြပါတယ်။စစ်ကောင်စီဘက်က6ဦးတိုက်ပွဲနဲ့ပတ်သက်လို့တစုံတရာပြောကြားတာမရှိသေးပါဘူး။ပြီးခဲ့တဲ့မေလ13ရက်နေ့ကစလို့စစ်တပ်နဲ့ဒေသခံ PDF တွေတိုက်ပွဲဖြစ်ခဲ့ပြီးတဲ့နောက်ချောင်းမြို့အနီးကကျွော်ရီမှာစစ်တပ်ကမကြာခဏဆိုသလိုဝင်ရှာနေပြီးဆန္ဒပြခေါင်းဆောင်တွေနဲ့စီဒီအမ်သမားတွေကိုဖမ်းဆီးတာတွေရှိခဲ့ပါတယ်။တစ်ဆက်တည်းမှာပဲစကိုင်းတိုင်းကဒဇယ်မြို့ကိုစက်တင်ဘာလ13ရက်လောက်ခရဲကစစ်တပ်ကအသွာလာတွေကန့်သတ်ထားလိုက်တဲ့အတွက်ဒေသခံတွေအခက်တွေ့နေပါတယ်။ဒီကနေ့စက်တင်ဘာလ18ရက်နေ့မှာတော့မနေ့6နာရီကနေည6နာရီအထိသွာလာခွင့်ပြုတယ်လို့ဒေသခံတွေကပြောပါတယ်။အခုလိုကန့်သတ်နေတာနဲ့ပတ်သက်လို့ဒဇယ်ဒေသခံတူက
ဟောမြို့နာရောဟောအခုမှမနေ့မနေ့ဆိုရည်ဟိုနေ့ကမျိုးနာမဆိုရဘူး။ဟိုကဟိုကလေအတန်းရှင်းနေတဲ့ကဘာအော်လာအော်ပြီးတော့သူကအဲဒီတကယ်မင်းပွိုင်းမှာစောက်ပြီးတော့ရန်ဒီဘုံထွက်လာလေလို့ရိုက်တာ ကိုယ်ကလည်းလာကြည့်မဟုတ်ဘူးကျွန်တော်တို့ဒီလိုကဒီဝင်မထိုင်ဘူးကြီးကဖြစ်တယ်လို့သားတော့ပါအခုကတော့မနေ့၆နာရီကနေ့၆နာရီကြီးတော့တွေ့ပြောနေမဲ့တော့တော်သွားပြီပါဗျာလူတွေကိုဒုက္ခပေးရပါဗျာတခုလူပြောရင
်ကိုဗီယောဂါထင်းချုပ်တဲ့အနေနဲ့ stay at home ထုတ်ပြန်ထားတဲ့မြို့နယ်တွေထဲမှာဒဇင်မြို့နယ်မပါဘူးလို့ဒေသခံတွေကပြောပါတယ်ဒေသခံ PDF တွေနဲ့တိုက်ပွဲဖြစ်ပွားနေတာစစ်ကောင်စီလိုလားသူတွေအသက်ခံရတာဆက်သွယ်ရေးတာဝါတိုင်တွေဖျက်ဆီးခံရတဲ့အတွက်အခုလိုကန့်သက်တာဖြစ်နိုင်တယ်လို့ဒေသခံတွေကထင်မြင်ကြပါတယ်စစ်ကောင်စီကကန့်သက်ထားချိန်မှာအပြင်ထွက်သူတွေကိုစစ်တပ်ကဖမ်းဆီးတယ်လို့ဒေသခံတွေကပြောပေမဲ့ဒီချာဒီမပြုတ်နိုင်ပါဘူးစစ်တပ်ကအနာသိမ်းပြီးနောက်ပိုင်းဒဇယ်မြို့မှာလူသိမ်းနဲ့ချီလမ်းပေါ်အတွက်ဆန္ဒပြခဲ့ကြပါတယ်စစ်တပ်ကပြစ်ခတ်ဖြိုခွင်းပြီးတဲ့နောက်ဒေသကာကွယ်သူတွေကဒေသလိုတူမီတဲ့နယ်တွေနဲ့ပြန်ပြီးတော့ခုခံတိုက်ခိုက်ကြတာဖြစ်ပါတယ်ခင်ဗျာ
ကိုကြကြသိမ့်တင်ပြတော့တာပါရှင်ခုတော့ကနေမျိုးဘက်ခြေရွာတွေကဒေသခံတွေအိုးအိမ်ဆွန့်ခွာထွက်ပြေးနေရတဲ့တည်င့်ဖက်ဆက်ရအောင်ပါစကိုင်းတိုင်းရင်းမှာပင်ခရိုင်ကနေမျိုးနယ်ထဲကရွာလေးရွာထက်မနည်းကိုစစ်ကောင်စီတပ်တွေဒီကနေ့ဝင်ရောက်ရှာဖွေခဲ့ပါတယ်အဲ့ဒီလိုရှာစင်မှာတချို့အိမ်တွေကပစ္စည်းတွေကိုဖျက်ဆီးတချို့ကတော့တင်ယူသွားတယ်လို့ဒေသခံတွေကပြောပါတယ်ကနေမျိုးတဝိုက်စစ်တပ်ကစစ်အင်အားဖြည့်တင်ပြီးတော့နှဲမြင့်ရှင်းလင်းရေးလုပ်နေပုံရတဲ့အတွက်လဲဒေသခံတွေထွက်ပြေးပုန်းချောင်နေကြပါတယ်တည်င့်အပြည့်စုံကတော့ထိုင်းအခြေဆိုင် VOA တည်င့်ထောက်မအေးမကတည်င့်ပြပို့ထားပါတယ်ရှင်
။စကိုင်းတိုင်းရင်းမာပင်ခရိုင်ခမည်မြို့နယ်တွေကမိုးကောင်းရွာဝင်မနာရွာပြင်ရွာလေးရွာထက်မနည်းကိုဒီကနေ့စက်တင်ဘာလ18ရက်နေ့ကစစ်တပ်တွေဝင်ရောက်ရှာဖွေနေလို့ရွာသားတွေထွက်ပြေးနေရတယ်ဆိုပြီးကနေပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲ့ခေါင်းဆောင်သူကပြောပြပါတယ်
။မိုးကောင်းရွာလေးကိုပြနေတာပေါ့မ။ပြနေရတော့အဲ့ဒီမှာနေနေကြရတယ်သူတို့ကပြေးပြေးပြန်ဖတ်လာတာ။အဲသူတို့အိမ်လုံးကြီးမှာဘိုးလူတွေဒီပြည်နေကြတယ်တခြားမလဲတဲ့ပြည်သူတွေကဘိုးကစက်တိကြတယ်မူရောရဲ့ကျေးဇူးပါဒီကအခုလည်းဒီမှာဝမနာမှရှိတယ်ဝမနာရဲ့တောင်ပတ်တာမှမကြည့်တော့ပါရှိတယ်ဒါသူကအေးတိုင်းလို့ပြောတယ်အများဆုံးဆိုဒီကမှာဒီလိုတော့ရှိသေးတယ်သူကအာဘီယူရီတော့ဝါကူကျေးဇူးလည်းရှိတယ်လို့အဲဒီကောင်လည်းမူအဲ့ဘက်ကတားလို့ပါတယ်ဘာသာပြောလို့ဒီတော့ပြောပြီးလို့ရှိတယ်လို့ပြောတယ်သူကဘာပြောရမှာလဲအခုလည်းဒီကမှာမူကောင်းရယ်ဝမနာမကြည့်တော့ဘူးအော်မကြောက်တော့ဒီတော့မလို့ဒီတော့ကတော့လည်းဒီပေါ့မြေအဲ့လိုမှဟိုဒီကကျွန်တော်တိဒီကြီးရှိလာချင်တော့ဖြစ်ရှိတယ်
ဒေတာကလုံရဲ့အခွက်တွေနဲ့စစ်ကောင်စီတပ်တွေအပြန်အလှန်တိုက်ပွဲတွေဖြစ်လို့ရှိတဲ့ကဏီဒေတာတဝိုက်မှာစစ်တပ်ကအင်အားဖြည့်ပြီးရွာတွေကိုဝန်းရှာနေတယ်လို့လည်းသူကပြောပါတယ
်ရွာတွေမှာအင်အားကြာနေပြီဟိုလီကြောင်းလိုင်းတွေကျွန်တော်ပြောပို့ပြီးတော့ခုကမှတော့လီကြောင်းတွေပို့တယ်အဲဆင်းနေလို့ပြောသူပေါင်းတယ်ပြီးအဲ့ဒီနှစ်ပြီတော့ပြည့်ပြည့်ထားတဲ့ရတာကိုဝါနာမှာအင်းလေးကြောင်ရဲ့တော့ပေါ့။ဟောင်းလေးမှာကြာတယ်၊ဟောင်းလေးသားကြာတယ်။ဒါနဲ့ကတော့မဟုတ်ဘူး။အင်းတော့ဒီကနေ့ဟောင်းမီးလာတာတောင်းတောင်းနေတယ်။ဒ
ီပက်တွေဝင်ရောက်ရှာဖွေပြီးမတင်ဟာသူတွေကိုဖမ်းဆီးတဲ့အတွက်ရွာသူရွာသားတွေကစိုးရိမ်ကြီးဖြတ်ပြေးနေကြရပါလေ။ခဏညွတ်နေတဲ့မှာဖြတ်ပြေးနေရတဲ့ကြီးရွာသူတို့ကိုကြောက်ကြရတာကတော့
စစ်သေးလာတော့ရှင်နဲ့မထင်တော့ဘူးနော်။အဲ့တော့ဝင်စားရပါဆိုတော့ဘာမှမပါဘူး။တန်းနေကိုတိချေကိုတခုနဲ့ပြေးခဲ့ရတာမှာအဲ့ဒါမှာအဲ့ဒီလေဝင်ရပါတော့ဒီပြေးပါလေကိုကြီးရပါ။ဘာမှလည်းလူတော့တိတ်မရှိတော့မှအကုန်လုံးပြီးတော့ပြေးကြတယ်။ဒီလည်းမှလည်းအခုလူလူလာတော့ဖမ်းတယ်ဒီမှာဖမ်းကြမှာတော့ဘာမှလည်းလုံးဝမရှိတော့ဘူးမှာ
။အခုဆိုရင်ရာဇီဝုဒ္ဓကလည်းသိုးလာကြောင်းမိုးလေးထဲမှာပြေးသွားနေရတဲ့ဒေသခံရွာသားတွေအနေနဲ့မိုးကနဲ့အနည်းငယ်ချင်းအစာတောက်စီးဝါးတွေယူသွားကြရင်အဆင်ပြေမယ်ဆိုပြီးကဏီ PDF ကပြောနေပါတယ်။ဒေသခံပြည်သူ့ကာကွယ်ရေးတပ်တွေကရရနဲ့နဲ့ဆွဲကန်ပြီးစစ်တပ်နဲ့တိုက်ခိုက်နေကြတဲ့နေရာပတ်ဝန်းကျင်မှာရှိတဲ့ကဏီရင်းမာပင်ပလဲအရာတော်ဝက်လက်ဆတဲ့မြို့နယ်တွေမှာအခုရပိုင်းအင်တာနက်လိုင်းတွေလည်းထပ်တောက်ခံရပါတယ်။ဒီနေ့ဒီကန်သေးမှာတည်ရှိတဲ့ကဏီမြို့နယ်တဝိုင်းနဲ့နဲ့ကန်တိုက်နေတဲ့ဒေသခံကာကွယ်ရေးတပ်တွေလှုံ့ဆော်နေတာကြောင့်စစ်တပ်ကစီးနှီးရှာဖွေဖမ်းဆီးမှုတွေလုပ်နေတာပါ။ကဏီမြို့နယ်တောင်ပေါက်ရွာနဲ့အရင်းကပြည်ဟာသားတွေကိုဖမ်းဆီးပြီးအရက်သားဆက်နှစ်ဦးကိုတက်ဖြတ်ခဲ့ပုံရတဲ့အထောက်အထားတွေဒီတိုင်းကပေါ်ထွက်ခဲ့ပါတယ်။ကဏီဒေသဘက်မှာအထူးလိုက်ပြုံလိုက်တက်ဖြတ်မှုကိုစစ်ကောင်စီက၃ချိန်ထက်မနည်းလုပ်ခဲ့တယ်ဆိုပြီးဒေသခံတွေကစွပ်စွဲထားပါတယ်။ဒီစွပ်စွဲချက်မှတ်တမ်းတွေကိုတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကကုလသမဂ္ဂအကြီးအမှုချုပ်ဆောင်ကိုအခုကပထမပတ်မှာတင်ပြခဲ့ပါတယ်ရှင်။
ကနေဖက်ကအခြေအနေတွေကိုတော့ MyA မှာကအမေမြန်တင်ပြသွားတာပါရှင် VOA American အတိုင်းရဲ့တောက်ကြနေညာဖက်ဆက်ပြီးထုတ်လွှင့်ပေးနေရတဲ့အစီအစဉ်တွေကတော့ line တို့မီတာ31 32 51အပြင် VOA ရဲ့ internet ဆက်မနာကနေလည်းဖန်ယူနာဆင်နိုင်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့ internet ဆက်မနာမှာလည်းအလွယ်တကူဖတ်ရှုနာဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။မင်္ဂလာညချမ်းပါရှင်။VOA American တန်ရဲ့တောက်ကြနေ냐ပဲအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါဗျ။မကြာခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့တောက်ကြနေ냐တိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေထက်ကသုတဆုံးလင် American တခွင်သိပ္ပံနဲ့နှီးပညာကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးချင်ပါတယ်။ကဘာကျော် Time Magazine ကြီးရဲ့ဒီနှစ်2023ခုနှစ်အတွက်ဩဇာတက်ရောက်မှုအရှိဆုံးလူပုဂ္ဂိုလ်တရားစင်မှာအမြမြန်မာအမျိုးသမီး၃ဦးပါဝင်ပါတယ်။အင်္ဂါကြိုပေါ်မှာပထမဆုံးပြန်တန်းခဲ့တဲ့အာကာသစူဆန်းလီလာရဲ့ရဟယင်ဖန်နီယာမှာဦးဆောင်ပါဝင်ခဲ့တဲ့အမျိုးသမီးအင်ဂျင်နီယာဒေါ်မမီအောင်မြန်မာနိုင်ငံတွင်းကစစ်အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေမှာရှီရန်ကနေတက်ကြွပါဝင်နေတဲ့လူငယ်အမျိုးသမီးတွေဖြစ်ကြတဲ့မတ်အက်စတာဇီနောနဲ့မတ်အီတင်ဇာမောင်တို့ဖြစ်ပါတယ်။အခုလိုဖော်ပြခံရတာဟာမြန်မာနိုင်ငံတွင်းလူငယ်တွေအမျိုးသမီးတွေရဲ့လှုပ်ရှားဆောင်ရွက်မှုတွေကိုနိုင်ငံတကာကအသိအမှတ်ပြုတာဖြစ်တယ်လို့မြန်မာပြည်သူတွေကြုံတွေ့နေရတဲ့အချက်အလက်ကိုမေးမောင်းထုတ်ပြရောက်တယ်လို့မတ်အက်စတာဇီနောကပြောပါတယ်။ Times Magazine ကြီးရဲ့ဒီနေ့ဩဇာတက်ရောက်မှုအရှိဆုံးလူပုဂ္ဂိုလ်တရားစီရင်မှာပါတဲ့မတ်အက်စတာဇီနောကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမှတ်ခင်ဖြူတွေကတင်ပြထားပါတယ်ရှင်။
There's a path we must choose sometime. Gotta stand up and fight sometime.
Astasino ga တကယ်ကဘာကျော် Time Magazine ကြီးရဲ့ဒီနှစ်အတွက်ဩဇာတက်ရောက်မှုအရှိဆုံးလူပုဂ္ဂိုလ်အယောက်တရာဆင်းနေမှာဒါထည့်သွင်းဖော်ပြခံရတယ်။ဆိုတော့ဒီအတွက် congratulation ပါဂုဏ်ယူပါတယ်လို့လည်းအရင်ဆုံးပြောချင်ပါတယ်ရှင့်
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ရှင့
်ဟုတ်ကဲ့အဲ့တော့အခုလိုမျိုးဒီလိုမျိုးကဘာပေါ်မှာလူတွေအများကြီးတွေကမှကိုယ်ဒီသတိပြုမိစေတဲ့ဒီ Time Magazine ကြီးရဲ့ဩဇာတက်ရောက်မှုအရှိဆုံးလူပုဂ္ဂိုလ်တရာထဲမှာစီးရင်သွင်းဖော်ပြခံရတဲ့အပေါ်မှာဘယ်လိုများခံစားရပါလဲရှင
့်အရင်ဆုံးတော့ကျွန်မတော်တော်လေးကိုဟိုအံ့ဩရတယ်ပေါ့နော် email ဝင်လာတဲ့အခါကျတော့ပထမဆုံးတော့အဲကျွန်မစီဝါဒီလိုရွေးချယ်တဲ့ nomination list ထဲမှာပါတဲ့အကြောင်းကိုအတိပေးလာတယ်ပေါ့လေဆိုတော့ကျွန်မ email မှားပို့တာလားဒါမှမဟုတ်လို့ရှိရင်လည်းဒီ not spam mail တစ်ခုခုလားဆိုပြီးမှကျွန်မအဲထင်တာပေါ့အဲဒါပေမဲ့တေချာပြန်ပြီးမှစစ်ဆေးကြည့်လိုက်တဲ့အခါကျတော့မဟုတ်နေပေါ့နော်အဲဆိုတော့နောက်ထပ်တစ်ခေါက်မှလည်းကျွန်တော်ဒီမကျညာခံနေနေတဝက်လောက်အလိုမှာကျွန်တော်စီကို email ပို့လာတယ်ပြီးတော့ဒီလိုမျိုး template တွေပို့ပေးတယ်ပေါ့နော်ဒါရင်းနဲ့အဲ social media မှာဒါဖော်ပြဖို့ဆိုတော့မျိုးလေးသူတို့ instruction တွေပေးလာတာရှင့်အဲဆိုတော့အဲခုနပြောသလိုပေါ့နော်ဒါက Time Magazine ဆိုတာကအဲကျွန်တော်တို့အဖိုးအဲလက်ထက်တုန်းကပေါ့ကျွန်မငငယ်လေးကတည်းကဒါအဖိုးဖတ်တဲ့အတွက်ကြောင့်မို့လို့ကျွန်မအနေနဲ့အမြင်တွေ့ခဲ့ရတယ်ဟိုအများတန်းဟိုကိုကိုတိုင်းလဲပေါ့နော်စူးစမ်းပြီးတော့မှ live ဖတ်ခဲ့တဲ့ဒီစားရတဲ့ဒါသတင်းမီဒီယာတစ်ခုဖြစ်တယ်ဆိုတော့ဒီကနေပြီးတော့မှအခုလိုမျိုးပေါ်ပြလာမယ်ဆိုတာလေကျွန်တော်အနေနဲ့လည်းဟိုမမျောလင့်ထားဘူးပေါ့နော်ဆိုမမျောလင့်တာဖြစ်တဲ့အတွက်ကြောင့်အန်အော်ဝန်တာဖြစ်ရသလိုတစ်ဖက်မှာလည်းအဲကျွန်မတူတဲ့အနေနဲ့ဆိုလို့ရှိရင်ဒီ Facet Anarchy အမြတ်ဖက်ဆန့်ကျင်ရေးနဲ့ဒီဒီမိုကရေစီရေးကိုစောင့်ချပြီးတော့မှလှုပ်လာတာပေါ့နော်ကချင်တကြောပြန်စစ်ပွဲကနေစတင်ပြီးတော့မှအခုဆိုရင်ဒါ10နှစ်အတိုင်းခဲ့ပါပြီဆိုတော့ February 1ရက်နေ့နောက်ပိုင်းမှာလည်းကျွန်တော်တို့ဒီလိုမျိုးပေါ့နော် military coup ဖြစ်လာတဲ့အခါမှာကျွန်တော်ဆန္ဒထုတ်ဖို့အစီအစဉ်တိုင်းမဲ့အစီအစဉ်ကြတော့ကလည်းကျွန်တော်အရင်တုန်းကအချိန်တွေလိုပဲအရင်ခါတိုင်းပေါ့နော်ကျွန်တော်တို့အကျတီခဲ့ကြသလိုပဲကျွန်တော်တို့ဒါစီစဉ်ခဲ့ကြတာဖြစ်ပါတယ်ဆိုတော့အခါကျတော့အခုလိုမျိုးခဏလာတာဒီခဏလာတာကာလပတ်လုံးနဲ့ပြီးတော့ဒီခဏလာရဲ့အရှိအစောပိုင်းက6နှစ်10နှစ်ဝန်းကျင်မှာပေါ့နော်အာလှုပ်တဲ့လှုပ်ထိုက်တာကျွန်တော်ရက်တီတဲ့နဲ့ဒီအတ္တမမှုကိုတော်လန်နဲ့ကျွန်တော်ရဲ့လှုပ်ဆောင်ချက်တွေအကုန်လုံးအားသွန်လှုပ်ဆောင်ခဲ့ပေမဲ့လို့အာဒီတစ်ခေါက်ဒီခဏလာအတွင်းမှာပေါ့နော်ကျွန်တော်ရဲ့တော်လန်ရဲ့အရင်အနေကအရန်ကိုကြည့်လို့နဲ့အတွက်ကြောင့်မို့လို့ကျွမ်းအနေနဲ့လည်းအများကြီးစိတ်တက်ကြတဲ့အခြေအနေတွေအများကြီးရှိခဲ့ပါတယ်။ဒါပေမဲ့လို့အခုလိုမျိုးပေါ့နော်။ကြားရတဲ့အခါကျတော့ကျွန်တော်တို့အနေနဲ့လည်းကျွန်တော်ဒီမြန်မာနိုင်ငံရဲ့လူငယ်တွေကပေါ့နော်ကိုယ့်ရဲ့ရှိရာနေရာမှာပဲကျွန်တော်ရဲ့ဒီလိုမျိုးအလောက်ဆောင်တဲ့ အမှုရာတွေအားလုံးကဒါအမေရောခံမဟုတ်ဘူးပြီးတော့ကျမတို့လူငယ်တွေအားထုတ်နေရခြင်းကအလဟသမဟုတ်ဘူးလို့ကျမအနေနဲ့ကနက်နက်ရှိုင်းရှိုင်းတွေးမိတယ်ပေါ့နော
်ဟုတ်ကဲ့ပါရှင်အခုဆိုလို့ရှင်ဒါကဘာတဝမ်းလုံးမှာလူတွေတန်ပေါင်းများစွာထဲမှာကိုလိုလှုပ်ရှားတဲ့သူတွေလည်းအများကြီးရှိကြတယ်အဲ့ထဲမှာဒီအယောက်တရာရွေးတဲ့ထဲမှာကိုကိုရွေးချယ်ပြီးတော့ပေါ်ပြခံရတယ်ဆိုတာကဘာကြောင့်လို့ယူဆမိပါလဲ
အဲသူတို့ရဲ့ times အနေနဲ့ဆိုလို့ရှိရင်တော့သူတို့ရဲ့လိလာဆန်းဆန်းမှုရာကျမနဲ့ဒီရဲဘော်ကြီးတို့ကအာနာချင်းတိန်ချင်းနဲ့ပတ်သက်ပြီးတော့ဒါရက်တီချက်တူညီတဲ့မိဘအဖွဲ့အစည်းနဲ့တူပေါ့နော်ကျွန်တော် February 6ရက်နေ့မှာစတင်ပြီးဆန္ဒပြခဲ့တယ်သူတို့အနေနဲ့ယူဆတာကဒီဆန္ဒလူမျိုးစတင်ဆန္ဒပြခဲ့ခြင်းကတော့ timing ပေါ့နော်ဒီသူလူထုရဲ့နိုင်ငံရေးရေးချိန်နဲ့ပြီးလို့ရှိရင်ရှိနေတဲ့ရှိရင်းဆွဲကျမတို့ရဲ့ပဋိပက္ခတွေနဲ့ပြီးတော့ကျမတို့ရဲ့ဒီလိုမျိုးလှုပ်ဆော်တဲ့ဒီຫນွေဥတော်လိုင်းရဲ့အစပေါ့နော်ဒါတွေကကျမတို့အခုလက်ရှိရှိနေတဲ့2021နှစ်ဥတော်လည်လိုင်းကိုပို့ပြီးတော့မှတက်ဝင်စေခဲ့တယ်လို့ယူဆတဲ့အတွက်ကြောင့်မို့လို့ခုလိုမျိုးရွေးချယ်လို့မြင်ပါတယ်။နောက်ပြီးတော့မှကျမတို့ဒီနေ့မြန်မာနိုင်ငံရဲ့အခင်းချင်းကိုနိုင်ငံတကာအနေနဲ့အထူးစိတ်ဝင်စားတယ်။ပြီးတော့ဖော်ပြချင်တယ်လို့ကျမအနေနဲ့ခံယူပါတယ်။နောက်ပြီးတော့ဒီမြန်မာနိုင်ငံပြည်သူလူထုကြုံတွေ့နေရတဲ့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ပေါ့နော်။ကျမတို့ဒီနိုင်ငံတကာစာမျက်နှာရှိမှဒါကမိမောင်းထိုးပြခြင်းနဲ့ထိုးပြရာရောက်တဲ့အတွက်ကြောင့်မို့လို့မြန်မာနိုင်ငံရဲ့ဒီရှေ့ဆက်နိုင်ငံရေးတည်ဆောက်မှုလုပ်ငန်းစဉ်တွေမှာလည်းဒါအထောက်အကူတစုံတရာပေါ့နော်ဖြစ်နိုင်မယ်လို့ကျမအနေနဲ့ညွှန်လင်းပါတယ်။အပေါ်ရင်အနေနဲ့ဆိုလို့ရှိရင်တော့ဒါကျမနဲ့ဤတဲ့ဆောင်မောင်နဲ့ကိုခုလိုမျိုးခေါ်ပြတယ်တိုးတော်လည်းပဲကျမတို့ဟာမြန်မာနိုင်ငံရဲ့လူငယ်တွေဖြစ်တယ်မြန်မာနိုင်ငံရဲ့အမျိုးသမီးတွေဖြစ်တယ်ဒီတဲ့ကြောင့်မို့လို့ကျမတို့ကိုခုလိုမျိုးခေါ်ပြခြင်းဟာဒါမြန်မာနိုင်ငံရဲ့လူငယ်နဲ့မြန်မာနိုင်ငံရဲ့အမျိုးသမီးငယ်တွေအပေါ်ပေါ့နော်ဒါအတိမပြုခြင်းလို့ကျမတို့အနေနဲ့လိုမျိုးခံယူပါတယ
်ဟုတ်ကဲ့ပါရှင်ဒီစုကိုရတဲ့နေရာမှာမြန်မာနိုင်ငံကသူတွေအတော်များများရှိပါတယ်အရင်ကဆိုဒါထင်ရှားဆုံးပြောရမယ်ဆိုရင်တော့အခုလက်ရှိစစ်ကောင်စီကဖမ်းဆီးထိန်းနှီးတာကိုခံထားရတဲ့ NLD ပါတီရဲ့ခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ပေါ့လေနောက်တခြားသူတွေလည်းရှိပါတယ်ဒီနှစ်ကတော့ဒါထူးခြားခြားအမျိုးသမီးမြန်မာအမျိုးသမီး၃ဦးပါဝင်တာကိုတွေ့ရတယ်ဆိုတော့ဒီအပေါ်မှာရောဘယ်လိုများခံယူမိလဲခံစားချက်ဘယ်လိုများဖြစ်မိလဲ
ကျွန်တော်အနေနဲ့တော့ဒါအမျိုးသမီးတွေကိုပေါ့နော်အထူးအလေးပေးပြီးတော့မှအခုလိုမျိုးကျွန်တော်တို့ရဲ့ရှိရင်းဆွဲပဂတိအင်အားကိုပေါ့နော်ဒါအတိမတ်ပြုတ်လာတယ်ဆိုတဲ့အတွက်ကြောင့်မို့လို့ကျွန်မအနေနဲ့အမတန်ဝမ်းသာသလိုအထူးသဖြင့်မြန်မာနိုင်ငံလိုမျိုးဒီရင်ကျေးမှုထုံတမ်းအဆင့်အလာတွေနဲ့ပေါ့နော်အယူဆဆွဲတွေနဲ့တတ်မှတ်ကန့်သက်မှုတွေအများကြီးရှိနေတဲ့နိုင်ငံတစ်ခုကဒီအမျိုးသမီးတွေကိုအခုလိုမျိုးဖော်ပြလာတာကိုအမှန်တန်ဝမ်းသာပါတယ်တကယ်လို့ကျမအနေနဲ့မပါဝင်ခဲ့ရင်တော့မှဒါကအမျိုးသမီးတွေပေါ့နော်ပါဝင်လာခြင်းအတွက်ကျမဝမ်းသာမိမှာပါပဲပြီးတော့အခုလိုမျိုးကျမတယောက်တည်းအနေနဲ့ဆိုလို့ရှိရင်တော့ဒီ CNN မှာပါဝင်ခြင်းမပါဝင်ခြင်းထပ်ပေါ့နော်ကျမအခုလက်ရှိလုပ်ကိုင်နေတဲ့လုပ်ငန်းတွေတော်လိုင်းရင်းနဲ့ပတ်သက်တဲ့လက်ရှိလုပ်ငန်းဆောင်တာတွေကိုဆက်ပြီးတော့မှလုပ်ကိုင်နေဖို့ကအရေးကြီးပါတယ်ဆိုတော့အခုလိုမျိုးနိုင်ငံတကာတဲ့င်းစာမျက်နှာမှာပေါ့ဖော်ပြခံရတဲ့အတွက်တော့ကျမတို့အနေနဲ့ပို့ပြီးတော့မှဟိုလှုပ်ဆောင်နိုင်မှုနဲ့ပဲပြီးတော့လက်ခံနိုင်စွာလက်ခံနိုင်မဲ့နဲ့ပဲပို့ပြီးတော့မှတော့ကျေဝင်လာလိမ့်မယ်လို့တော့မြင်မိပါတယ်ဆိုတော့ဒီလိုမျိုးကျေဝင်လာခဲ့ရင်တော့ကျေဝင်လာတဲ့အလျောက်ပို့ပြီးတော့မှကျမတို့အနေနဲ့အထောက်ပို့အတွက်တောင်းရှိတာပေါ့ရှင်
ဟုတ်ကဲ့ပါဆိုတော့အခုဆိုလို့ရှိရင်ဒါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အချိန်ဖြစ်တဲ့ဒီအာဏာသိမ်းမှုစတင်တဲ့လှုပ်ရှားမှုတွေလည်းမျိုးစုံပေါ်ပေါက်ခဲ့တဲ့ဒီထဲမှာအမျိုးသမီးတွေအများကြီးရှေ့တန်းကနေပါဝင်ခဲ့တာကိုလည်းကျွန်တော်တို့ဒီကာလတစ်လျှောက်ပေါ့နော်တွေ့ခဲ့ရတယ်ဆိုတော့ဒီကနေ့မြန်မာနိုင်ငံရဲ့စစ်အာဏာရှင်စတင်တဲ့လှုပ်ရှားမှုမှာအမျိုးသမီးတွေရဲ့ပါဝင်မှုအခန်းကဏ္ဍကဘလောက်အထိအရေးကြီးတယ်လို့ရောထင်ပါတယ်လေ
ဟုတ်ကဲ့အမတန်အရေးကြီးပါတယ်ဘာလို့ဆိုရင်ကျမတို့ရဲ့လူသားမျိုးနွယ်ကိုပေါ့နော်ပြန်ပြီးတော့မှအသက်ဆက်တာကမိခင်နေဖြစ်ပါတယ်ဆိုတော့မိခင်နေဖြစ်လာမယ်ကျမတို့ရဲ့အမျိုးသမီးတွေကကိုယ့်ရဲ့မွေးဖွားလာမယ်ရင်သွေးငယ်တွေကိုကျမတို့ကဘလို့အတွေးခေါ်တွေနဲ့ကျမတို့ကကြီးပင်းစေမလဲဆိုတဲ့အရာကဒီအမျိုးသမီးတူဦးပုံမှာအများကြီးမှုတည်ပါဆိုတော့မြန်မာနိုင်ငံဟာအခုချိန်မှာဒီလိုမျိုးဖက်စစ်စစ်တပ်ချောင်းပေါ့နော်ကျမတို့ဟာနှစ်ပေါင်းများစွာပြန်ပြီးတော့မှအခြားနိုင်ငံတွေနဲ့ရှင်တဲ့အခါကျရင်ကျမတို့အများကြီးနောက်ဆုတ်သွားတော့ဆိုတော့ဒီလိုနောက်ဆုတ်ပြီးတော့မှကြံခဲ့မဲ့အခြေအနေမှာတကယ်ပြန်ပြီးတော့အမြန်ဆုံးပေါ့နော်မြန်မာနိုင်ငံအမြန်ဆုံးတိုးတက်ပြီးတော့မှကြောင်းလဲစီဖို့ဆိုလို့ရှိရင်အမျိုးသမီးတွေရဲ့အခန်းကဏ္ဍအမတန်အရေးကြီးပါတယ်ဆိုတော့ဒီနေရာမှာကျမတို့ဟာအရင်ကကန့်သက်ထားတဲ့ကန့်သက်ချက်တွေကိုကျမတို့ရဲ့စိတ်ထဲမှာကိုရိုက်ချိုးပစ်ပြီးတော့မှအခုချိန်မှာသွေးသစ်အမြင်သစ်နဲ့လက်ရှိတော်လည်ရေးမှာကျမတို့အမျိုးသမီးတစ်ရက်လုံးကဒါပါဝင်မှုလို့ရတယ်ကျမတို့ဟာနောက်ထပ်မျိုးဆက်ကိုမွေးဖွားမဲ့သူတွေဖြစ်တယ်နောက်ထပ်မျိုးဆက်ကိုကျမတို့ကအတွေးခေါ်အမွေတွေကိုပေးရမဲ့သူတွေဖြစ်တယ်ဘယ်လိုပြောမလဲကျမတို့ကစွန့်ဦးပေါ့နော် အူဆုံးဒီဆရာတွေဖြစ်တယ်ပေါ့နော်လက်ဦးဆရာတွေဖြစ်တယ်မိခင်တွေဟာဒီတော့ကြောင့်မလို့မိခင်တွေဖြစ်လာမယ်အမျိုးသမီးအနေနဲ့ဒီတော်လန်ရေးမှာကျွန်တော်ကအမတန်ရေးကြီးတယ်ဆက်လက်ပြီးတော့မှဘလို့အခက်ခဲရှိပါစေကျွန်တော်တို့အားမလျှော့တာပဲဆက်ပြီးတော့မှပါဝင်ဖို့လိုတယ်လို့ကျွန်မအနေနဲ့ပြောချင်ပါတယ
်ဟုတ်ကဲ့ပါရှင်ဆိုတော့အခုလို့ကမ္ဘာကျော် Time Magazine ကြီးရဲ့ဩဇာတရားဝင်အရှိဆုံးပုဂ္ဂိုလ်လူတရားစီးရင်ထဲမှာပေါ့နော်အခုပါလာပြီဆိုတဲ့အခါကျတော့ကို့အတွက်ရောဘလူခံစားမှုပြောင်းလဲသွားစေတယ်လေဘာတွေဆက်ပြီးတော့လှုပ်ရှားသွားဖို့ရှိမလဲတာဝန်နေမြန်ပို့ပြီးတော့ရှိလာတဲ့သဘောမျိုးဖြစ်သွားမလားဘလူမြန်ကို့အတွက်ခံစားချက်ဘာတွေမြန်ပြောင်းလဲသွားစေမလဲ
ဟုတ်ကဲ့ခုလိုမျိုးပါဝင်လာတဲ့အခါကျတော့မပါဝင်ခင်မှာလဲကျွန်မအနေနဲ့လက်ရှိမှာတော်လန်ရေးမှာပေါ့နော်တထောင်တနေရာကနေပြီးတော့မှကျွန်မပါဝင်လှုပ်ရှားဆောင်ရွက်နေတာရှိပါတယ်တာဝန်ယူနေတဲ့ပိုင်းကဏ္ဍရှိပါတယ်ဆိုတော့ဒီကဏ္ဍတွေမှာပို့ပြီးတော့မှကျွန်တော်ဆက်ပြီးတော့မှလှုပ်သွားပြီးတော့မှထပ်ပြီးတော့မှတာဝန်ယူလာရမယ့်အခြေအနေမျိုးတွေရှိလာရင်ဒါမှမဟုတ်လို့ရှိရင်လဲကျွန်မအနေနဲ့တထောင်တနေရာနေပေါ့နော်ဒီနိုင်ငံရဲ့အပြောင်းလဲမှာ Federal Democracy စနစ်ဖော်ဆောင်ရေးလမ်းကြောင်းမှာကျွန်တော်အနေနဲ့လုံနိုင်သမျှကိုအစွမ်းကုန်ဒါလှုပ်ရှားဆောင်ရွက်သွားမှာဖြစ်ပါတယ်။ဆိုတော့နိုင်ငံတကာအနေနဲ့တော့ပို့ပြီးတော့မှဟိုအထူးသဖြင့်ပေါ့နော်အခုလိုမျိုးကျွန်တော်တို့2021ကျွန်တော်တို့ရဲ့မြန်မာနေဦးတော်လည်ရေးမှာဖက်ဆစ်စစ်တပ်ရဲ့ဒီမတရားပေါ့နော်တပ်ဖြတ်နှိပ်စက်တဲ့ပြီးလို့ရှိရင်ထောင်တွင်းအကျဉ်းချတဲ့လုပ်ရက်တွေကိုကျွန်တော်တို့ထောင်တောင်းတိတ်နဲ့ခြေတဲ့ကျွန်တော်တို့ပါဝင်တခြားတော်လည်ရေးဖို့ရပတ်တွေရှိကြတယ်။ရင်ဆိုင်နေကြတာကျွန်တော်တို့တကယ်ခက်ခက်ခဲခဲရင်ဆိုင်နေကြရတယ်။ဘလို့ပဲဖြစ်စေဒီလိုတော်လည်ရေးရဲဖို့တွေအမြောက်အများတွေကအခုလိုမျိုးပေါ့ကျွန်တော်တို့ကိုပဲဒီမှာဖော်ပြလာခြင်းကကျွန်တော်တို့အနေနဲ့ပို့ပြီးတော့မှတာဝန်ရှိတယ်လို့ကျွန်မနဲ့ခံယူတယ်။ဒီတာဝန်နဲ့ကျွန်မဟာဟိုဆက်ပြီးတော့မှဟိုထည့်ရပါမယ်ပေါ့နော်။ကျွန်တော်တို့ရဲ့ရေပေါ်တွေရဲ့အတန်နဲ့မြန်မာနိုင်ငံရဲ့လက်ရှိတော်လည်အခင်းချင်းကိုပို့ပြီးတော့မှနိုင်ငံတကာစာမျက်နှာမှာပို့ထင်ရှားလာစေဖို့အတွက်ကိုတာဝန်ရှိတယ်လို့ခံယူတယ်။ဒီတိုင်းလဲကျွန်မဟာရှိတဲ့လုပ်ငန်းတာဝန်ယူချေဖို့ဆက်လုပ်သွားပါမယ်။
โอเคပါရှင်အခုလို VOA အတွက်အချိန်ပေးပြီးတော့ဖြည့်ကြားပေးတဲ့ Matt Astar Seno ကျေးဇူးအများကြီးတင်ပါတယ်ရှင
်โอเคပါရှင်ကျေးဇူး
in set ပြနေတဲ့အမျိုးသမီးကန္နာကိုနာဆင်ခဲ့ရတာပါရှင်ခုတော့သူတဆောင်လဲအမေရိကန်တခွင်အစီအစဉ်လဲပါ Texas ပြည်နယ် Houston ရောက် Afghan ရွှေ့ပြောင်းအခြေချမိသားစုအနောက်ပိုင်းပြည်နယ် Oregon ကအခက်ကြုံနေရတဲ့စစ်ပွဲသမားတွေအကြောင်းသူတဆောင်လဲအမေရိကန်တခွင်အစီအစဉ်မှာကောင်းအောင်ကတင်ပြထားပါတယ
်ဘောမလာဘုံရပိုင်းအတွင်းမှာပဲအာဖဂန်နစ္စတန်ကထွက်ခွာလို့တဲ့လူပေါင်းသသိန်းပေါင်းကျော်ကိုအမေရိကန်နဲ့မဟာမိတ်တွေကလေယာဉ်တွေနဲ့ကယ်ဆယ်ရှုပြောင်းပေးခဲ့ပါတယ်အခုခါမှာတော့အာဖဂန်နစ္စတန်ကထွက်ခွာလာသူအာဖဂန်တချို့ဟာအမေရိကန်ပြည်အောင်စုကမြို့တချို့မှာရောက်ရှိနေကြပါပြီဒီကြောင့်ဒီယာနာမင်ရှယ်ပေးပို့ထားတဲ့သတင်းကိုတင်ပြပေးရမယ်မကြသေးခင်ရပိုင်းအတွင်းအာဖဂန်နစ္စတန်ကနေဘေးအန္တရာယ်ကင်းရထွက်ခွာလာသူတွေမှာပိုင်ဆိုင်မှုဆိုလို့အဝတ်တထည်ကိုတစ်ခုသာပါလာခဲ့တာပါ Texas ပြည်နယ် Houston မြို့ကိုရောက်လာသူ Abdul Aman Sadiqi ဟာ2012ခုနှစ်ကစလို့အာဖဂန်နစ္စတန်ကနေထွက်လာခြင်းအထိအမေရိကန်ထူးတက်ဖွဲ့တွေနဲ့အတူလက်တွဲပြီးမိုင်းဘုံရှင်းလင်းရေးကစလို့စစ်စင်ရေးတွေမှာလည်းပါဝင်ကူညီခဲ့သူပ
ါကျွန်တော်ထင်တာကကဘာကြီးတစ်ခုလုံးကျွန်တော်တို့နောက်မှာရပ်ပေးပြီးကျွန်တော်တို့ရဲ့ခံယူချက်စိတ်ကူးတွေမျှော်လင့်ချက်တွေအနာဂတ်တွေအတွက်စဉ်းစားပေးနေတယ်လို့ထင်ခဲ့ပါတယ်ဒါပေမဲ့လည်းချက်ချင်းဆိုသလိုပျောက်ချင်းမလားပျောက်သွားကြပါတယ်
အမေရိကန်တွေကိုကူညီခဲ့တာကြောင့်လဲအဗ်ဒူဆာဒီကီယာအမေရိကန်မှာအထူးအခြေချနေထိုင်ခွင့် SIVဗီဇာရရှိခဲ့ပါတယ်အခုခါမှာတော့အစိုးရရဲ့အစီအစဉ်နဲ့နေထိုင်စရာအပတ်မဲ့အခန်းမှာဘေးအန္တရာယ်ကင်းစွာနေနိုင်နေပါပြီ
။ဘဝမှာအများကြီးကြုံခဲ့မှုပါတယ်စစ်ပွဲတွေပောက်ကွဲမှုတွေကို့အနာတွင်လူတွေတေးနေတာတွေတခါမှငြိမ်းချမ်းတယ်ရေလို့မရှိဘူးဆိုတော့အန္တရာယ်ကင်းကင်းပဲနေခြင်းပါတယ်အခုဒီကိုရောက်လာတာကြောင့်ပျော်ပါတယ်ဘဝကိုအေးအေးဆေးဆေးပဲဖြတ်သန်းခြင်းပါတယ်
American ပြည်ထောင်စုကိုရရှိလာသူတွေကိုတော့အခုခါမှာကုညီဆောက်ရှောက်ရေးအတင်းတစ်ခုဖြစ်တဲ့ YMCA ကဘဝသက်စနိုင်အောင်အကူအညီတွေပေးနေပါတယ်။ရွှေပြောင်းချစ်ချနေထိုင်သူတွေအရေးဆောင်ရွက်ပေးတဲ့ YMCA ဝန်ထမ်းစန်းညာဝါဖက်က
These families who are coming right now because they just had
ဒီမိသားစုတွေဟာအသက်ဘေးအန္တရာယ်ကနေဘေးလွတ်ရာကိုထွက်ပြေးလာရတာကြောင့်ဘာမှပါမလာပါဘူး။ဒါကြောင့်သူတို့အတွက်အလောက်ရှာပေးရမှာဖြစ်တယ်လို့အစိုးရစီကရရှိမဲ့ခန်းစားခွင့်နဲ့ဖြစ်တဲ့အစာအသောက်ဝယ်ဖို့ဆေးကုပ်ဖို့နဲ့တခြားလိုအပ်တာအားလုံးပြင်ဒီမှာနေထိုင်ဖို့အထောက်အထားမှတ်ပုံတင်လဲရအောင်ကူညီပေးသွားမှာပါ
အာဖဂန်နစ္စတန်ကနေထွက်ပြေးလာသူတွေကိုအခုလိုအသင်းဖွဲ့တွေတမကအမေရိကန်လူမှုအသိုင်းအဝိုင်းကလည်းကူညီပံ့ပိုးပေးရတဲ့စရစ်ခီမီသားစုဈေးဝယ်လာဖို့ကာငါပေးသူကတော့ဗီယက်နမ်စစ်ပွဲပြီးဆယ်ကျော်သက်အရွယ်မှာအမေရိကကိုရောက်လာသူဗီယက်နမ်အမေရိကန်တူပါသူနဲ့အတူမိသားစုလိုက်လာပြီးတော့လည်းအကူအညီပေးနေပါတယ်ဟျူစတန်မြို့ကန်ထရမ်ဟိုက
It really broke my heart and brought me to tears because
Sango ကနေထွက်ပြေးခဲ့ရတယ်လို့မျိုးသူတို့လည်းထွက်ပြေးလာကြရတာဆိုတော့စိတ်မကောင်းဖြစ်ပြီးညက်ရဲကြမိပါတယ်မိသားစုဘေးရန်ကင်းဖို့အမေရိကကိုရောက်လာကြတာဆိုတော့သူတို့အင်မတန်ကံကောင်းကြတယ်လို့ပြောရမှာပါ1982ခုနှစ်မှာကျမတို့အမေရိကကိုရောက်ပြီးဘဝသစ္စာဖို့အမေရိကန်တွေကလက်ကမ်းကြိုဆိုကူညီကြတယ်လို့အခုတော့ကျမတို့ကအာဖဂန်တွေကိုပြန်ပြီးတော့ကူညီနေတာပါ
အသက်36နှစ်အရွယ်ရောက်မှဘဝတည်တစ်ခုစားဖို့ဆိုတာမလွယ်သလိုအာဖဂန်နစ္စတန်မှာကျန်ခဲ့တဲ့တခြားမိသားစုအတိုင်းဝိုင်းအတွက်လည်းစိတ်ပူတယ်လို့စတိခီကပြောပါတယ်ဒါပေမဲ့လည်းကလေးတွေရှည်ရည်အတွက်စိတ်အေးရပြီဖြစ်တာကြောင့်ဝမ်းသာပျော်ရွှင်ရတယ်လို့ဆိုပါတယ်အားလုံးကလည်းဝိုင်းဝန်းကူညီကြတာကြောင့်ဘဝတည်ကိုမိသားစုနဲ့အတူလက်တွဲပြီးတော့ပြန်စတင်နိုင်တော့မှာလည်းဖြစ်ပါတယ်ခင်ဗျာတော်မီရဲ့အကြီးအကျယ်လောင်ကျွမ်းလင်းရှိတဲ့အမေရိကန်နောက်ပိုင်းပြည်နယ်တွေကအော်ရီဂွန်ပြည်နယ်မှာရေရှားပမှုပြဿနာအကြီးအကျယ်ရင်ဆိုင်နေရပါတယ်။မွန်လာဦးအများပြားဆိုက်ပျိုးတဲ့ဒေသမှာဆေးရည်ပေးစနစ်တွေလည်းသတင်းပတ်အတော်ကြာရပ်ဆိုင်နေတာကြောင့်စိုက်ပျိုးရေးသမားတွေအခက်ကြုံနေတာပါ။ဒီအကြောင်း AP သတင်းကိုအခြေခံပြီးတော့ဆက်တင်ပြပေးရမယ်။ရေရှားပမှုကြောင့်အော်ရီဂွန်ပြည်နယ်မှာကံရည်ရော်နေကုန်သလိုဆေးမြောင်းတွေလည်းခန်းချောက်ကုန်ပါတယ်။ဒေရှုခရိုင်တွင်းကဒေရှုမြေရွာဆိုရင်လည်းတလထက်တလဘယ်ရုံးကနေမှမတူအောင်ရော်နေလာနေပါတယ်။ဒီလိုအခြေအနေမှာရေပေးဝေးစနစ်အတွက်ချမှတ်ပေးထားတဲ့ဥပဒေအရဆေးနဲ့ဝေးရာကစိုက်ပျိုးသူတွေအဖို့တော့လုပ်ငန်းရန်နာယုံမှာအပတခြားလမ်းရွေးချယ်စရာမရှိဖြစ်နေတာပါ။စိုက်ပျိုးရေးသမားတဦးဖြစ်တဲ့ Phil Fine က
So North Senator Irrigation District is the
Yau Pain Sayi Bire Zone ha Yeshu Miwan Data အတွင်းမှာရှိနေပြီး Oregon အလယ်ပိုင်းထဲမှာလို့ပြောလို့ရပါတယ်ဆိုတော့ဆေးရည်လွတ်ပေးနေတဲ့အခါမှာဒီနေရာဟာနောက်ဆုံးမှာရှိနေတာပါ
6ခရိုင်ဆေးရည်သုံးဆွဲဖို့ဟာဒေရှုမြေကိုမိခူအားထားနေရတာပါ။ Oregon အလယ်ပိုင်းဆေးရည်ပေးဝေးရေးဇုန်ထဲမှာပါသူတွေကတော့ဆက်ပြီးတော့စိုက်ပျိုးနိုင်စေပါ။စိုက်ပျိုးရေးသမားတဦးဖြစ်တဲ့ Matt Lisignoli က
I feel extremely fortunate in my situation because we have
ကျွန်တော်တို့အတွက်ဆေးရည်လုံလောက်လောက်ရှိတော့အလွန်ကံကောင်းတယ်ပြောရမှာပါ။မြောက်ပိုင်းဆေးရည်ဇုန်ထဲမှာရှိသူတွေကတော့ဘလောက်နစ်နာနေတယ်ဆိုတာကိုသိပါရယ်။ဆေးရည်ဖျက်လိုက်တဲ့အခါကျတော့မြောက်ပိုင်းကကျွန်တော်စိုက်ခင်းတွေဆိုရင်ပျက်စီးကုန်ပြီးဘာမှတိတ်မထွက်တော့သလိုအရေးအတွေးလည်းမကောင်းတော့ပါဘူးလို့သူကပြောရတယ်။အခုခါမှာတော့အရင်ကချမှတ်ထားတဲ့ဆေးရည်ပေးဥပဒေနဲ့ပတ်သက်ပြီးတော့ပြင်ဆင်နိုင်မှုစူးစမ်းနေကြပါရယ်။ဆေးရည်ပေးဝေးရေးဘယ်နယ်နိမိတ်အတွင်းမှာပဲဖြစ်ဖြစ်ရေးပိုရှင်နေသူတွေအနေနဲ့ရေလိုအပ်နေတဲ့စိုက်ပျိုးရေးသမားတွေစီမျှဝေပေးနိုင်အောင်ပါပရဟိတအဖွဲ့တစ်ခုဖြစ်တဲ့ဒေရှုမြင့်ကြောင့်ထင်းသိမ်းရေးအဖွဲ့ညွှန်ကြားရေးမှူး Kate Fitzpatrick က
ရှိနေတဲ့ရေကိုတယောက်နဲ့တယောက်အပြန်အလှန်မျှဝေသုံးစွဲနိုင်စေချင်ပါတယ်အော်ဒီဂွန်အလုတ်ပိုင်းဆဲဆုံထဲမှာပါတဲ့သူတယောက်ကရေလျှော့သုံးမယ်ဆိုရင်မြောက်ပိုင်းဆဲဆုံထဲမှာပါတဲ့သူတွေကဒီရေကိုသုံးနိုင်အောင်လို့ပါ
ဒါမှလည်းဒီစနစ်ဟာကောင်းကျိုးထက်ဆိုးကျိုးဖြစ်စေတဲ့ဆိုတော့ထောက်ပြကန့်ကွက်တာမျိုးတွေနဲ့လည်းရင်ဆိုင်နေရတာပါရေမျှဝေသုံးဆွဲနိုင်ရင်တော့စိုက်ပျိုးရေးသမားတွေအတွက်တစုံတရာအဆင်ပြေနိုင်ကြောင်းပြောပါတယ် Fine က
the water marketing and leasing
ကုချိန်မှာရေကိုမျှဝေငှားရမ်းသုံးစွဲတာဟာအဖြေတစ်ခုပါအကုန်ကြမများသလိုဘာမှထွေထွေထူးထူးဖတ်ဆောက်စရာမလိုပါဘူးမြောက်ပိုင်းဆယ်စုံတဲ့ရှိသူတွေအတွက်တစ်ခုခုမှမလုပ်ဘဲဒီတိုင်းဆက်သွားနေလို့မရပါဘူး
ဒီနည်းလမ်းကိုအသုံးပြုနိုင်မယ်ဆိုရင်တော့နှစ်ဖက်လုံးအဆင်ပြေနိုင်ပြီးတော့ဒေရှုမြေရေးစီမံသုံးဆွဲတဲ့ပုံစံဟာအနောက်ပြည်နယ်တွေမှာနမူနာပုံစံတစ်ခုဖြစ်လာဖို့လဲသူတို့ကမျှော်လင့်နေရတယ်ခင်ဗျာအရီဇိုနာပြည်နယ်ကစိုက်ပျိုးရေးသမားတွေဟာစိုက်ခင်းတွေအတွက်ပေးတဲ့ဆေးရည်လာမယ့်နှစ်မှာရော်နေရရှိတော့မယ့်အခြေအနေရင်ဆိုင်နေရပါတယ်ဒီစိုက်ခင်းတွေအတွက်ပေးနေတဲ့ကိုလိုရာဒိုမြေရေကိုပထမဆုံးအခြေအနေနဲ့ချော့ချကန့်သတ်သွားမှာဖြစ်ပါတယ်အမေရိကန်ရေအင်းမြစ်စီမံခန့်ခွဲရေးဘူရိုကဩဂုတ်လလယ်မှာဒီကန့်သတ်ချက်တစ်ကိုချမှတ်ခဲ့တာပါအမေရိကန်အနောက်ဘက်ကလူဦးရေတန်ပေါင်း40လောက်ဟာဒီမြေရေကိုမိခိုနေရတာဖြစ်ပြီးအရီဇိုနာပြည်နယ်ဖင်နယ်ခရိုင်ကစိုက်ပျိုးရေးသမားတွေကတော့အထိအနာဆုံးဖြစ်မှာပါ Tempe စိုက်ပျိုးရေးကုမ္ပဏီကစိုက်ပျိုးရေးသမား Will Delanda က
Because the Colorado River cutbacks were
Colorado မြေရေပေးနေတာကိုဖျက်လိုက်ရင်စိုက်ခင်းသုံးရေပမာဏတော်တော်များများရမှာမဟုတ်တော့ပါဘူးနောက်နှစ်အတွင်းသုံးရမယ်ရေတစ်ဝက်လောက်ရော့သွားမှာဆိုတော့အခုစိုက်နေတဲ့မြေကတော်တော်များများလည်းမစိုက်နိုင်တော့ပါဘူး
။ဒါပေမဲ့လည်းအခုခါမှာရေသိပ်မလို့တဲ့ Guayuli ဆိုတဲ့ခြုံပင်တစ်မျိုးကိုတလန်နာကဆန်သက်ဆိုက်ပြိုးနေပါရယ်။ကာတာရလောက်ရမှာသုံးဝင်တဲ့ rubber ကိုဒီပင်ကနေထုတ်ယူมาဖြစ်ပြီးပမာဏတော်တော်များများဆိုက်ပြိုးဖို့ဆန်သက်စီမံကိန်းမှာသူပါဝင်ပါရယ်။တလန်နာဟာဆိုက်ပြိုးမြေအေက6000ကိုကြီးကျက်ဆိုက်ပြိုးတာဖြစ်ပြီးတော့အများစုကတော့ပြောင်းမှုဆိုက်ပါရယ်။နောက်နှစ်မှာတော့ရေရှားမှုကြောင့်အပင်တွေသိပ်ဆိုက်နေတော့မှာမဟုတ်ပဲလုံသားအင်အားလည်းယုံနေတော့မှာပါ။အခုခါမှာလုံသား18ဦးရှိပေမဲ့2024မှာတော့8ရောက်လောက်ပဲထားနိုင်တော့မယ်လို့ဆိုပါရယ်။တဘာဝပတ်ဝန်းကျင်မထိခိုက်အောင်ရေရှော့ချခွဲဝေသုံးဆွဲဖို့လိုအပ်နေတဲ့အချိန်ထဲမှာပဲတချို့ဆိုက်ပျိုးရေးလုပ်သားတွေကတော့အလုပ်လုပ်မဲ့ဖြစ်မဲ့အရေးစိုးရိမ်နေကြပါလိမ့်မယ်ခင်ဗျာ
။ကုသဆောင်လေအမေရိကန်တခွင်အစီအစဉ်ပြီးမှာတော့သိပ္ပံနဲ့နေပညာကဏ္ဍပါ။ကြောက်ကြပိုးကုသမှုတွေတိုးနေချိန်မှာကိုဗစ်ပိုးရှိမှရှိစမ်းသပ်စစ်ဆေးမှုကဘယ်လောက်အရေးပါပါသလဲ။မင်းနီဆိုတာပြည်နယ်မင်းနီယာပိုလစ်မြို့ကအလီနာဟဲလ်တက်ကွဲခန်းအမှုစီဝနေပညာဒါရိုက်တာဒေါက်တာဖြူမြတ်တဲကိုဒေါခင်မြို့တက်ကဆက်သွယ်မြင်းမြန်ထားပါတယ
်ဒယ်တာကိုဗစ်ပိုးကူးစက်မှုတွေတိုးနေတယ်မှာကိုဗစ်ပိုးရှိမရှိစမ်းသပ်စစ်ဆေးမှုကဘယ်လောက်အရေးပါပါသလဲမင်းနီဆိုတာပြည်နယ်မင်းနီယာပိုလစ်မြို့အလီနာဟဲလ်တက်ကွဲခန်းကအမှုစီဝနေပညာဒါရိုက်တာဒေါက်တာဖြူမြတ်တဲကိုမင်းလည်းသိကြပြပြမှာပ
ါဒီအခုကဒေါက်တာကတကဘာလုံးမှာဗောနော်ဗမာပြည်မှာအပါအဝင်တကဘာလုံးကပြန်နေတော့တက်စင်ကလည်းတော်တော်အရေးပါပါတယ်ဖိုးအရင်တော့လိုပဲဗောနော်ဒေါက်တာကိုဗစ်ပိုးမပေါ်ခင်လည်းကလက္ခဏာရှိတဲ့လူတွေစစ်တင်တယ်လို့လက္ခဏာမတင်မရှိတဲ့လူတွေလည်းစစ်တာဗောနော်ဒါ surveillance ဆိုခေါ်တာဗောနော်အဲ့လိုမျိုးတော်တော်များများထိထိရောက်ရောက်စစ်နိုင်ဖို့ကအရန်အရေးကြီးပါတယ
်။ဟုတ်ပါတယ်။ကို့မှာယောဂလက္ခဏာပြပြမပြပြလောလောဆယ်ကို့မှာပိုးကူးစက်မှုရှိမရှိသိချင်ကိုဗစ်တက်စတင်လုပ်စစ်ဆေးနိုင်ပါလေ။ဒီလိုစစ်ဆေးမှုလုပ်တဲ့သူတွေကဘယ်သူတွေပါလဲ
။ဒီအရင်တော့အလိုမျိုးပဲစစ်တဲ့နည်းလမ်းတွေရှိရပါတော့နော်။စစ်တဲ့တန်တက်ချက်တွေရှိရပါဘယ်သူတွေကပိုးစစ်တဲ့နည်းဆိုတာများသောအားဖြင့်ကတော့အခုချိန်ကအေးလာတဲ့ချိန်လေးဖြစ်လာပြီးဟိုဗမာပြည်မှာဆိုလို့ရှိရင်လည်းမိုးရင်းရသည်ပေါ့နော်ဆိုတော့ဖျားနာတဲ့အတုတ်ကွေးလိုမျိုးအဲ့လိုမျိုးယောဂလက္ခဏာတွေပေါ်လာတဲ့ဖြစ်တဲ့လူတွေတော်တော်များများဦးစားပေးပြီးစစ်သင်တယ်ပေါ့နော်အဓိကကတော့ယောဂလက္ခဏာပေါ်နေတဲ့လူတွေပေါ့နော်အ ਨੇ ဆုံးဖျားနာတဲ့လက္ခဏာလေးနည်းနည်းလေးပေါ်လာရဲဆိုတာလည်းစစ်သင်တယ်ပေါ့နော
်ဒီလိုစစ်တဲ့အခါမှာဘလို test မျိုးကိုလုပ်တင်ပါသလဲ
test ကအခုကဟိုအရင်တုန်းကကိုဗစ်တွေစတုန်းကပေါ်ကစားနဲ့မတူတာကတော့ပို့ပြီးတော့ဗောနော test တွေအရေးအတွက်လည်းများလာတဲ့အပြင်ဟို company တွေလည်းများထုတ်လာနိုင်တာဆိုတဲ့အတွက်ကြောင့်မလို့အ мян စစ်တဲ့ဟို test ဆိုတာလည်းရှိတယ်အ мян စစ်တဲ့ test ကဒီအခုအမေရိကန်မှာဆိုလို့ရှိရင်အ мян စစ်တာ home test လို့ခေါ်တယ်ဗောနော်အိမ်မှာတဲရောက်ရောက်ကအလုံးနေမကောင်းဖြစ်လို့အိမ်မှာစစ်ချင်နေဆိုရင်over the counter လို့ခေါ်တဲ့စိတ်ခံမှာဖြစ်ဖြစ်စတိုးဆိုင်မှာဖြစ်ဖြစ်သွားပြီးတော့လုပ်ရတယ်အ мян စစ်တဲ့ test တွေစစ်တယ်ဒါကကြတော့ရန်ကုန်မှာလည်းအခုအဲ့လိုမျိုးတွေရှိရပေါ့နော်ရန်ကုန်နဲ့အဲ့ဗမာပြည်မှာအနှံ့ပြားမှာလည်းအဲ့လိုမျိုးအ мян စစ်တဲ့ test နောက်တစ်ခုကကြတော့ဟို lab မှာစစ်တာဒါစိတ်ခံမှာသွားပြတယ်ဆရာဝန်စီမှာနေမကောင်းဘူးလို့တုတ်ကွေးပဲဖြစ်ဖြစ်နာစီချောင်းဆိုးပဲဖြစ်အဲ့လိုဖျားနာတာပဲဖြစ်ကွာတန်တရာရှိလို့သွားပြရင်စိတ်ခံမှာဆရာဝန်ကိုယ်တိုင်နမူနာယူပြီးတော့စစ်တဲ့ဥစ္စာကြတော့အဲ့ဆရာဝန်စေကန်းကနေနေပြီးတော့ lab တွေကိုပို့တယ်ဒီစေယုံက lab တွေပဲဖြစ်ဖြစ်ဟို reference lab တွေပဲဖြစ်ဖြစ်အထူးဟိုကလုပ်တဲ့ lab ပေါ့နော်အဲ့ reference lab တွေပဲဖြစ်ဖြစ်အဲ့လိုမျိုးပို့တဲ့ကြတော့ PCR လို့ခေါ်တဲ့ test ပေါ့နော်အဲ့ဒါနောက်တစ်မျိုးရှိရဟို lab တွေတုံးတဲ့ဆက်အမျိုးပုံပေါ်မှာမူတည်ရပေါ့အ мян ထွက်တဲ့ဆက်ရှိရအနေထွက်တဲ့ဆက်ရှိရဆိုတော့အဲ့အတိတ်ကအဲ့နှစ်မျိုးပေါ့နော်အိမ်မှာစစ်တဲ့ test ရှိတယ်ဆရာဝန်စေကန်းမှာသွားပြပြောလို့စစ်တဲ့ test ရှိရ
အိမ်မှာစစ်တဲ့ test ကိုဘယ်ချိန်မျိုးမှာစစ်တင်ပါသလဲ
အိမ်မှာစစ်တဲ့ test တွေကဟိုများသောအဖြစ်ကဟိုဟာပေါ့ recommendation လို့ခေါ်တာပေါ့နော်ဒီဟိုညွှန်ကြားချက်ကလုံးကြတော့လုံးဝလက္ခဏာရှိတဲ့လူမှာစစ်ဖို့တင်ပါတယ်ဘာလို့လဲဆိုတော့လက္ခဏာရှိမှပဲ virus ပိုးကကိုယ်ထဲမှာအများကြီးရှိနေအဲ့ဒါကို home test လို့ခေါ်တဲ့ဒီအဲ့အ мян စစ်တဲ့ test ကသူကပို့ပြီးတော့ဟို sensitivity ဆိုတာပို့တော့ဟိုထိရောက်ချက်ကောင်းတာပေါ့နော်အကယ်၍ home test အဲ့လိုမျိုးအ мян စစ်တဲ့ test ကိုယ့်အကူစစ်လို့ negative ဖြစ်တယ်ဆိုလို့ရှိရင်များသောအားဖြင့်ကဆရာဝန်စီမှာစိတ်ကမှာတွားပြပြီးတော့အဲ့လိုမျိုးစုံစုံက PCR လို့ဖြစ်ဆိုတဲ့ test နဲ့ပြန်ပြီးတော့ confirm လုပ်တာပိုကောင်းတာပေါ့နော
်ဒီလိုစစ်ဆေးတဲ့ test kit တွေရဲ့စိတ်ချမှုအတိုင်းတာကဘယ်လောက်ရှိပါသလဲ
ထုတ်တဲ့ကုမ္ပဏီတွေကလည်းအခုနောက်ပိုင်းရတဲ့အမျိုးမျိုးပေါ်လာတယ်ပေါ့ဆိုတော့နော်ဗမာပြည်မှာလည်း test kit တွေကအများသောအဖြစ်ကအိန္ဒိယကထုတ်တာရယ် China ကထုတ်တာရယ်အဲ့လိုမျိုးတွေရှိကြတယ်ပေါ့နော်အဓိကညွှန်ကြားချက်လေးပါတယ်ပေါ့နော်ဒီ test kit ထဲမှာဘယ်ရမရေးဌာနကထောက်ခံချက်ပေးထားတယ်အဲ့လိုမျိုးအမှတ်သားလေးတွေကိုကြည့်ကြည့်လို့ရှိရင်တော့ဟိုအများဆုံးအပြည့်တော့ WHO ပေါ့နော်ဟိုကမ္ဘာကျန်းမာရေးအဖွဲ့အစည်းကအများဆုံးအပြည့်ထောက်ခံတာများတယ်ဒါပေမဲ့ဟိုတရုတ်နဲ့အိန္ဒိယထုတ်တဲ့ဥစ္စာထောက်ခံတာရှိမရှိတော့ပြောတတ်ဘူးပေါ့နော်ပို့ပြီးတော့အဆင်ပြေတာကြတော့ test kit ကအိမ်မှာလဲစစ်တာဆိုတော့နှာခေါင်းပတ်ဝန်းကျင်ကိုပဲနမူနာလွယ်လွယ်ကူကူယူနိုင်တဲ့ကတော့ပို့ပြီးတော့အဆင်ပြေတာပေါ့ကိုတိုင်လဲနမူနာယူတဲ့အတွက်ကြောင့်မလို့လေ
အခုဆိုလို့ရှိရင်မြန်မာနိုင်ငံမှာလဲကာကွယ်ဆေးတွေထိုးပေးနေပြီပေါ့နော်ဒီ test လုပ်တဲ့ဥစ္စာကာဝစီထိုးပြီးသားလူတွေက test ကိုဘယ်ချိန်မျိုးမှာလုပ်တယ်လဲအဲ့ဒါလေးနည်းနည်းရှင်းပြပေးပါဒီကာဝစီနဲ့ test လုပ်တာနဲ့ပတ်သက်ပြီးတော့
အခုကကာဝစီတွေကလည်းကြဲကြဲပြန်ပြန်ထိုးနေကြပြီဆိုတော့ပေါ့နော်နော်နှစ်ခုရှိရပေါ့စစ်မယ်ဆိုလို့ရှိရင်ကာကွယ်ဆေးထိုးပြီးတော့နေကောင်းတဲ့ပုံမှန်ဘာမှမဖြစ်ဘူးကြက်ကြက်မှမှာပဲဆိုလို့ရှိရင်အဲဒီကာကွယ်ဆေးထိုးရပြီးတဲ့လူကစစ်နိုင်တာဘာလဲဆိုတော့ဒီကာကွယ်ဆေးကနေပြောကိုခံတက်လာမလားမတက်လာလားပေါ့နော်ဒီကိုဗစ်ကိုပိုးကိုကာကွယ်နိုင်ဖို့အတွက်ဒီအန်တီဘော်ဒီလို့ခေါ်တဲ့ဟာတက်အာရှိလာလားဆိုတာကိုစစ်နိုင်တာပေါ့နော်အဲ့ဒါကဒီကာကွယ်ဆေးထိုးတယ်ဘာမှလည်းဟိုအာနေမကောင်းတာဘာကြောင့်ဖြစ်တော့ပဲနဲ့ဆိုလို့ရှိရင်အဲ့ဒါဆိုလို့ရှိရင်နှစ်ပတ်သုံးပတ်လောက်ထိုးနောက်ဆုံး dose ထိုးပြီးတဲ့အချိန်အတွင်းမှာဟိုက antibody test ဆစ်လို့ရတယ်ဒါကကြတော့ကိုခံအောင်ရှိတာကိုဆစ်တာပေါ့နော်နောက်တစ်ခုကတချို့တွေကကာကွယ်ဆေးကြောင့်မလို့ဖျားသွားတာလည်းရှိနိုင်တယ်ပေါ့နော်အဲ့လိုမျိုးကြလို့ရှိရင်တော့ညံ antigen test ပဲဖြစ်ဖြစ်ဟို PCR test ပဲဖြစ်ဖြစ်အဲ့လိုမျိုးသွားဆစ်လို့လည်းရပါတယ်နောက်တစ်ခုကသူတို့ကိုယ်တိုင်လည်းအဲ့ antibody စစောင်းကပြောရဲကိုခံရှိမရှိဥစ္စာကိုလည်းဆစ်လို့ရပါတယ်ဒါပေမဲ့အဲ့လိုကာကွယ်ဆေးထိုးပြီးတော့ဘယ်ချိန်မှာပဲဖြစ်ဖြစ်ထိုးပြီးခြင်းပဲဖြစ်ဖြစ်နောက်တော်တော်လေးကြာမှတချို့တွေလည်းပြန်ပြီးတော့နေမကောင်းဖြစ်ကြတယ်ဆိုလို့ရှင်ကိုဗစ်ရှိမရှိကိုစစ်တာလည်းအဲ့လိုမျိုးလည်းစစ်လို့ရပါတယ
်အဲ့လိုအချိန်မျိုးမှာ testing လုပ်တာကရောဟိုအဆင်ပြေပါမလား
test လုပ်တာကတော့လည်းဗာအနေရမရှိပါဘူးဟိုစံနမူနာကောက်တာဆိုတာလည်းလွဲပါတယ်အခုနောက်ပိုင်းဆိုရင်ကောက်ဖို့အတွက်ကိုအခွင့်အရေးပုံများလာတာပေါ့အရင်တော့ဆိုရင်ဟိုးနှကောင်းအရင်ပိုင်းတီထိုးထည့်ရတဲ့နမူနာကိုကောက်ရတယ်အခုနောက်ပိုင်းဆိုရင်ဇရွေး saliva ဆိုပဲဖြစ်ဖြစ်ဒီပါးစပ်အတွင်းပိုင်းမှာဟိုးအာခေါင်အနောက်ပိုင်းကိုတို့ပြီးတော့ပဲဖြစ်ဖြစ်အဲ့လိုမျိုးရိုးရိုးနှကောင်းအဝလေးမှလာပဲဖြစ်ဖြစ်အဲ့လိုမျိုးဆိုတော့လူနာတွေပို့ပြီးတော့ခံနိုင်ရတအောင်လို့အခွင့်အရေးတွေပုံများလာအနေရရှိတယ်ဆိုတော့မရှိပါဘူးနောက်ဟိုကကိုခံဆစ်တယ်ဆိုလို့ရှိရင်အဲ့လို antibody ဆစ်တယ်ကိုခံဆစ်တယ်ဆိုလို့ရှိရင်ရိုးရိုးတွေးဖောက်တာပဲပေါ့နော်ဆိုတော့အဲ့ဒါလည်းဒီရိုးရိုးအပေါက်လေးဆိုတလို့လောက်လေးပဲခဏလေးတော့ရိုးရိုးတွေးဖောက်တာပဲဆိုတော့အနေရဘာမှမရှိပါဘူ
းဒေါက်တာဖြူမြတ်တွေရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိတဲ့နည်းပညာဉာဏ်ကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
တော်ခင်မျိုးသက်စီစဉ်တင်ဆက်နေတဲ့သိပ္ပံနဲ့နေပညာကဏ္ဍကိုကြားခဲ့ရတာပါရှင်အခုတော့ကြံနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုဝင်းမင်းကပြောပြပေးပါဦ
းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်အနေနဲ့အမှုအလုံးကိုနေပြည်တော်မှာရင်ဆိုင်ရမယ်လို့သူရှင်းနေကပြောလိုက်ပါတယ်ဒေါန်ဆန်းစုကြည်ကိုအခရီးလိုက်စားမှုနဲ့မန္တလေးမှာဆွဲထားတဲ့အမှု၄ခုကိုလာမယ့်အောက်တိုဘာ၁ရက်ကစပြီးလက်ရှိကြားနာနေတဲ့နေပြည်တော်မှာစစ်စစ်မှာပါလို့သူရှင်းနေတရားလွှတ်တော်ရှင်းနေကြီးဥက္ကမောင်စောက VA ကိုပြောလိုက်ပါတယ်အခရီးလိုက်စားမှုတက်ဖြည့်ဥပဒေပုံမှန်55နဲ့ဒေါန်ဆန်းစုကြည်ကိုမန္တလေးတိုင်းဒေသကြီးတရားလွှတ်တော်ကဆွဲခဲ့တဲ့ဒီအမှုပေါ်နှစ်ပတ်တခါတောက်ကြနေတိုင်းမန္တလေးတိုင်းဒေသကြီးတရားလွှတ်တော်တရားသူကြီးကနေပြည်တော်မှာလာစစ်ဆေးမှာဖြစ်ပါတယ်ခင်ဗျဒီနေ့ညမြန်မာစုရရဲ့၈နာရီတဲ့တင်မှာပဲဖော်ပြခဲ့တဲ့ကျန်းမာရေးဝန်ကြီးဌာနထုတ်ပြန်ချက်အရလွန်ခဲ့တဲ့24နှစ်အတွင်းကိုဗစ်ပိုးစစ်ဆေးနမူနာ22,800ရှိခဲ့ပြီး2180ခန်းလုံးမှာပိုးတွေ့ခဲ့ပါတယ်။ပိုးတွေ့ရာဂိုင်းနှုန်းက 9.59 ရာဂိုင်းနှုန်းပါ။သေဆုံးသူက85ဦးရှိပါတယ်။ဒီနေ့အထိကပ်ဘေးအသက်ဆုံးမသူအစိုးရစည်ရင်းစုစုပေါင်းကတော့16,944ယောက်ရှိခဲ့ပါပြီ။အိန္ဒိယနိုင်ငံတို့ကိုဗစ်ရှိကိုဗစ်ကာကွယ်ဆေးကိုပထမတစ်လုံးထူထားပြီးသူတွေအနေနဲ့ဆေးမရရင်တရုတ်နိုင်ငံထုတ်ကာကွယ်ဆေးကိုသူ့အချိန်တိုင်းနှလုံးပြန်ဆထိုးကြဖို့ကျန်းမာရေးတာဝန်ရှိသူဒေါက်တာခင်ခင်ကြီးကလူမှုစာမျက်နှာမှာတိုက်တွန်းထားပါတယ်ခင်ဗျာတရုတ်နိုင်ငံမှာကိုဗစ်ကာကွယ်ဆေးအဖြစ်ထိုးပြီးသူလူရေရဲ့80ရာခိုင်နှုန်းကျော်အဖြစ်သန်း1,000ကျော်ပြီလို့ကြေညာထားပြီးမှာပဲကိုဗစ်ကူးစက်သူတွေ62ဦးဒီနေ့ထပ်တွေ့ခဲ့ပါတယ် အများစုကဒယ်လ်တာပိုမျိုးကွက်သည့်ကူးစက်မှုများလာတဲ့နိုင်ငံအရှေ့ပိုင်းပင်လယ်ကမ်းခြေဒေသရှိဖူဂျန်ပြည်နယ်မှာဖြစ်ကာအရင်အမွိုင်းလို့ခေါ်တဲ့ရှားမန်မျိုးကြီးမှာအများဆုံးဖြစ်32ဦးနောက်ပူချန်းမှာ28ဦးထိတွေ့ခဲ့တယ်လို့အမျိုးသားချမ်းမဲကော်မရှင်ကဒီနေ့ထုတ်ပြန်ခဲ့ပါတယ်။တောင်ကိုရီးယားမှာတော့ဒီနေ့တရက်ထဲပိုးကူသူ 2,000 ကျော်လာကပြီးခဲ့တဲ့လကနေ့စဉ်စံချိန်နှားကတ်လာချိန်မှာနှက်ပြန်စားတော့မဲ့အားလည်းအများဆုံးရွေးရပွဲတော်တဲ့ကူးဆက်သူများလာမှာကိုစိုးရိမ်မှုတွေများလာနေပါတယ်ခင်ဗျာ
။ကျေးဇူးပါရှင်။တဲ့ရင်ချင်းချုပ်ကတော့ကိုဝင်းမင်းပြောပြခဲ့တာပါဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရင်မူကတော့ကိုရန်နိုင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာတွေကတော့ Nashwan Kelly နဲ့ PJ Elliot တို့ဖြစ်ပါတယ် VO American အတန်ရဲ့ဒီကနေ့ညပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းဒိုမီတာ31 30 နဲ့50အပြင်လိုင်းလာမီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာပါအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုလည်းအစီအစဉ်ပြပြချင်းည7:00 နာရီနေ့7:00 နာရီထိပြန်ပြီးတော့နားဆင်နိုင်ပါတယ်ကြည့်ရှုအားပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from